Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဩဂုတ်လ10ရက်နေ့စနေနေ့ည9:00နာရီနေ့10:00အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအနင်္ဂလာပိုင်ပါဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါရှင
်ကျမကတော့ဆုမြတ်မပါရှင်အင်အားဖြင့်ဆူဒလောတိုင်ဖုန်းမုန်တိုင်းကြောင့်ထိုင်ဝမ်မှာအပြက်အစီးတွေများခဲ့ပြီးတော့၄ယောက်ထပ်မံတေဆုံးခဲ့ပါတယ်ရှစ်လေးလုံးဒီလူလူအောင်ကြွားမှုနှစ်ပတ်လည်နေ့မှာ88မျိုးဆက်ခေါင်းဆောင်တွေက88သမိုင်းကိုပြတိုက်ကိုဖွင့်လှစ်လိုက်ပါတယ်ဒီလိုမျိုးသတင်းတွေကိုကိုအားအောင်နဲ့အကြေညာပေးပါမယ်ရှင
်ဒီကနေ့ထူးခြားတဲ့သတင်းကတော့မြန်မာနိုင်ငံတဝမ်းမှာရေဘေးဒုက္ခသည်ပေါင်း6သိန်းကျော်လောက်ရှိပြီးသေဆုံးသူပေါင်း96ယောက်ရှိသွားပြီဖြစ်ပါတယ
်96ယောက်တဲ့နိုင်ငံလုံးကလေသေဆုံးပေါ့သေဆုံး96ယောက်ရခိုင်ပြည်နယ်ဆိုလို့ရှိရင်56ယောက်ပါဟိုသခိုင်းတိုင်းမှာဆိုရင်9ယောက်မကွေးမှာနှစ်ယောက
်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကဒေါ်ဖြူလက်လက်ပြောသွားတာပါအခုဒီနောက်မှာတော့စနေနေ့ရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဘလော့ဂါတွေပြောသမျှမတူတာလေးတွေနဲ့အတူဒုတိယပိုင်းနာရီဘက်မှာတော့ကိုတောင်းညွန့်အောင်တင်ဆက်မဲ့ဒိုင်းရိုက်လေးတိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့စနေနေ့ညပိုင်းထိပ်တန်းရောက်တဲ့တွေကိုမဆုမြတ်မုံနဲ့ကိုအောင်တို့ကကြင်ညာပေးကြပါအောင်ရှင်
ထိုင်ဝမ်ကျွန်းကိုဒီကနေ့စနေနေ့အစောပိုင်းတော့ကဝင်ရောက်တိုက်ခတ်သွားတဲ့အင်အားဖြင့်ဆူဒလော့တိုက်ဖုန်းမုန်တိုင်းကြောင့်ရေကြီးမြေပြိုမှုတွေဖြစ်ခဲ့ပါတယ်။ထိုင်ဝမ်စံတော်ချိန်မနေ့9နိုင်လောက်မှာဝင်ရောက်ခဲ့တဲ့ဆူဒလော့မုန်တိုင်းကြောင့်၄ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ပျောက်ဆုံးနေသူ၄ယောက်ထက်မနည်းရှိပါတယ်။တနင်္လာရီနေ့တိုင်းတော့မိုင်120ကျော်နဲ့ဝင်ရောက်ခဲ့တဲ့ဆူဒလော့မုန်တိုင်းဟာဒီတစ်ပင်တွေဓာတ်တိုင်တွေလဲပြိုကျိုးကျစေခဲ့တယ်လို့ခေါမိုးတွေလမ်းဆိုင်းပုတ်တွေလွင့်ထွက်ကုန်ပါတယ်တချို့နေရာတွေမှာဒီအခုရက်ပိုင်းရွာတဲ့မိုးကပဲသုံးပေကြောပါတယ်လျှက်စစ်တာပြတ်တောက်မှုနဲ့ရင်ဆိုင်နေရသူပေါင်းဟာအခုထိုင်ဝမ်မှာနှစ်တန်းလောက်ရှိနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်သေဆုံးသွားသူတွေထဲမှာ၈နှစ်အရွယ်မိန်းကလေးတစ်ယောက်နဲ့သူ့မိခင်တို့ပါပြီးတော့ရေစီးနဲ့ဒီပင်လယ်ထဲကိုမျောပါသွားတာဖြစ်ပါတယ်လွင့်ဆင်လာတဲ့အရာတွေနဲ့ထိခိုက်မှုလို့မိလို့ဒဏ်ရာရခဲ့သူကလည်း60ကျော်ပါတယ်မုံတိုင်းကြောင့်ရုံးတွေအကြောင်းတွေကိုအာဏာပိုင်တွေကပိတ်ထားပါတယ်လေရင်ခီးစင်တွေနဲ့တခြားပို့ဆောင်ရေးလုပ်ငန်းတွေကိုလည်းရပ်နားထားပါတယ်။အစိုးရကယ်ဆယ်ရေးစခန်းတွေမှာယာနဲ့ချီခိုလုံနေကြပြီးတော့ဒီအရေးပေါ်ကယ်ဆယ်ရေးအတွက်စစ်တပ်ကိုလည်းအဆင့်တင့်ပြင်ထားပါတယ်။ထိုင်ဝမ်ကနေပြီးတော့တရုတ်နိုင်ငံဘက်ကိုညပိုင်းမှာဝင်ရောက်တဲ့မုန်တိုင်းဟာအားကျော်သွားမယ်လို့ခန့်မှန်းထားပေမဲ့ဟာရီကိန်းအဆင့်ပြင်းအားနဲ့လေပြင်းတိုက်မယ်လို့မိုးလေဝသကြွမ်းကျင်သူတွေကပြောပါတယ်။မုန်တိုင်းလမ်းကြောင်းတင့်တဲ့တရုတ်နိုင်ငံအရှေ့တောင်ပိုင်းဖူကျန်းပြည်နယ်မှာမုံတိုင်းကိုအစိုးရရာဇုံအဆင့်အဖြစ်နဲ့တပ်ဆိုင်ရာကတတ်မှတ်ကြေညာထားပါတယ်။လူပေါင်းသသိန်းခွဲကျော်ကိုလည်းဘေးကင်းရာကိုရွှေ့ပြောင်းကြဖို့အတွက်အမိန့်ထုတ်ထားပါတယ်
။မြန်မာနိုင်ငံကရေဘေးအေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေအတွက်ရန်ပုံငွေအနည်းဆုံးတန်90လောက်လိုအပ်မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ UNOCHA ကခန့်မှန်းလိုက်ပါတယ်။ရေဘေးသင့်ပြည်သူတွေကိုကူညီဖို့ကုလသမဂ္ဂရေးပေါ်ကူညီကယ်ဆယ်ရေးဌာနကလက်ရှိထုတ်ပေးထားတဲ့ဒေါ်လာ9သန်းနဲ့တင်မလုံလောက်ပဲနောက်ထပ်ရန်ပုံငွေအများပြားလိုအပ်မယ်ဆိုတာကို UNOCHA အဖွဲ့ကကြေညာချက်ထုတ်ပြန်ကြောင်းတောက်ကြနေကကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအထွေထွေချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတက်ဖန်ဒူဂျာရက်ကပြောပါရယ်လူပေါင်းတသိန်း3000အတွက်အစားအစာမက်ထရစ်တန်ချိန်400ကိုအကူအညီပေးပြီးဖြစ်တယ်လို့ရေတန့်စင်ရေးဆေးပြားပေါင်း6သိန်း2000အပါဝင်စားနပ်ရိက္ခာနဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုပို့ပေးနိုင်ခဲ့ပါတယ်။အခုချိန်မှာရေဘေးဒဏ်အဆိုးရွားဆုံးခံခဲ့ရတဲ့ဒေသတွေကအရေးပေါ်အကူအညီလိုအပ်နေသူတွေထံကိုအကူအညီတွေပို့ပေးနေနိုင်ပြီဖြစ်ကြောင်းတခြားနေရာတွေကိုရောက်နိုင်မှုအတွက်လည်းအစွမ်းကုန်ကြိုးစားဆောင်ရွက်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယာယီပူးပေါင်းဆောင်ရွက်ရေးမှူးအီမွန်မာဖီကပြောပါတယ်။ရေကြီးမှုကြောင့်ဘေးဒုက္ခရောက်နေသူ6သိန်းကျော်အထိရှိသွားပြီဖြစ်ပြီးသေဆုံးသူအရေအတွက်တရားနီးပါးရှိလာပြီလို့မြန်မာအစိုးရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချတိုင်းဝန်ကြီးဌာနက VOA ကိုပြောပါရယ်ခင်ဗျာ
မြန်မာနိုင်ငံမှာပါတီဆောင်ဒီမိုကရေစီစနစ်ကိုတောင်းဆိုတဲ့နိုင်ငံတော်ကလူထုအုံကြွမှုကြီးတွေဖြစ်ပွားခဲ့တာဒီကနေ့မှ28နှစ်ပြည့်ပါတယ်အုံကြွဆန္ဒပြမှုတွေကိုအဲ့ဒီတုန်းကအဓိကဦးဆောင်ခဲ့ကြတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေကအထိတ်အမှတ်ဖြစ်တဲ့ဒီ88သမိုင်းပြလိုက်ကိုရန်ကုန်မြို့မှာဖွင့်လှစ်ပါတယ်အသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာပြန်လည်တည်မြဲရေးနဲ့တရားမျှတမှုဖော်ထုတ်ရေးအတွက်ရည်ရွယ်ပြီးတော့88သမိုင်းပြတိုက်ကိုဖွင့်တာလို့ဒီ88ခေါင်းဆောင်တွေကပြောပါတယ်88မျိုးဆက်နဲ့ဖွင့်လင်းလူအဖွဲ့အစည်းရုံးကမ်းမှာဖွင့်လိုက်တဲ့ပြတိုက်မှာ88အရေးခင်းကာလတုန်းကဒီအဖြစ်အပျက်ဓာတ်ပုံတွေထုတ်ဝေခဲ့တဲ့သတင်းစာနယ်တွေကိုပြသထားပါတယ်အထူးခြားဆုံးကတော့ဒီဆန္ဒပြပွဲတွေအတွက်ကိုလှုံ့ဆော်စာတွေရိုက်ထုတ်ဖြန့်ဝေဖို့တုံးခဲ့ရတဲ့လက်လက်စာကူးဆဲဖြစ်ပါတယ်မဆလာတပါတီစနစ်ကိုစန့်ကျင်ဆန္ဒပြပွဲတွေမြန်မာနိုင်ငံနေရာအနှံ့မှာဖြစ်ပွားခဲ့ပြီးတော့စစ်တပ်ရဲ့နှိမ်နှင်းမှုကြောင့်ထောင်ထဲချီသေဆုံးခဲ့တယ်လို့ခန့်မှန်းရပါတယ် ကျောင်းသားတွေအပါအဝင်အများအများလဲဖမ်းဆီးထောင်ချခံခဲ့ရပါတယ်မြန်မာနိုင်ငံရဲ့သမိုင်းမှာအရေးကြီးတဲ့နေ့တစ်နေ့ဖြစ်တဲ့ရှစ်လေးလုံးနေ့ကဝမ်းနည်းပွဲသွေးကြောင်းစီးစတေးခဲ့ကြသူတွေကြောင့်သမိုင်းကဏ္ဍအသစ်တစ်ခုစီကိုလမ်းပွင့်စေခဲ့တယ်လို့ရန်ကုန်မြို့အမေရိကန်တပ်ရုံးကကြေညာချက်ထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာသမိုင်းတွင်ပဲရွေးကောက်ပွဲနှီးကပ်လာခြင်းရေဘေးဒုက္ခတွေတဲ့အတွက်အမျိုးမတူဘာသာမတူသူတွေညီညီညွတ်ညွတ်နဲ့အခုအညီတွေပေးနေကြခြင်းမျိုးမှာဒီအထိပ္ပယ်မဲတဲ့အကြမ်းဖက်မှုတွေကိုပြန်လည်အမတ်ရပြီးတော့နိုင်ငံရေးဆွေးနွေးမှုတွေအပြန်အလှန်လေးစားမှုတွေဒီမိုကရေစီငြိမ်းချမ်းရေးနဲ့တရားမျှတမှုဆောင်ရွက်ရေးတွေကနိုင်ငံအတွက်အရေးကြီးတယ်ဆိုတာကိုထင်ဟပ်ကြဖို့အတွက်ရန်ကုန်အမေရိကန်တန်ရုံးရဲ့ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်ရှင်
ဘလော့ဂါတဦးကိုရဲရဲဆက်ဆက်တက်ခဲ့ရတဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကစုံစမ်းစစ်ဆေးနေပါတယ်။ဒါမျိုးစုံကင်ဆောင်ထားတဲ့လူအုပ်စုတစုကနေအဲ့ဒီဘလော့ဂါကိုကောင်းဖြတ်တက်တယ်လို့ရဲတွေကပြောပါတယ်။တောက်ကြနေကတပ်ဖြတ်မှုဟာအခုနှစ်စံပိုင်းကစလို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာ၄ချိန်မြောက်လူသတ်မှုဖြစ်ပါတယ်။သူ့ရဲ့ဘာသာရေးအမြင်ကင်းတဲ့ယူဆချက်တွေနဲ့ပတ်သက်ပြီးလူသိများတဲ့အသက်၄၀အရွယ်နီလဝိုင်းချက်ရပါတီဟာဒါကာမြို့တော်အနီးဂေါရန်အရက်ကသူ့အိမ်မှာနေ့လယ်ပတ်အသက်ခံခဲ့ရတော့ဘွာ။သူမသေးဆုံးမီတက်ရောက်တဲ့အခမ်းအနားတွေအတွင်းသူအသက်အန္တရာယ်ကိုချင်းကြောက်မှုတွေရှိနေကြောင်းပြောခဲ့ဘူးပါတယ်။အဲခိုင်တာနဲ့ဆက်နွယ်မှုရှိတဲ့အကြမ်းဖက်တပွဲကတော့ချက်ရပါတီကိုသူတို့တတ်တာဖြစ်တယ်လို့မီယာတွေကိုဆက်သွယ်ပြောဆိုပါတယ်။ဒီနှစ်အစောပိုင်းအတွင်းဘလော့ဂါ၃ဦးကိုတက်ဖြတ်သူလို့တန်တရာရှိသူတွေကိုတော့အာဏာပိုင်တွေကဖမ်းဆီးထားပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း၉နာရီကနေ၁၀နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်နေနေညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာဒီနှစ်အတွက်အဆိုးဆုံးအကြမ်းဖက်မှုအဖြစ်တောက်ချနေတော့ကကာဘူးမြို့တော်မှာဇက်တိုက်အသေးခံဘုံးခွဲမှုတွေဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့စနေနေ့မှာတော့လူတွေထိတ်လန့်နေကြပါတယ်။တောက်ချနေတော့ကမြို့တော်ထဲနဲ့အနီးတစ်ဝိုက်မှာအသေးခံဘုံးခွဲမှုတွေဇက်တိုက်ရှိခဲ့တာမှာအမေရိကန်စစ်အခြေစိုက်စခန်းတစ်ခုက6ယောက်အပါအဝင်50ကျော်သေဆုံးခဲ့ပါတယ်။အာဖဂန်နစ္စတန်မှာရှိတဲ့ကုလသမဂ္ဂအဖွဲ့ရဲ့စာရင်းအရ2009ခုနှစ်ထဲကဆိုရင်ကာဘူးမြို့တော်မှာတနေ့တည်းအများဆုံးအရက်သားတွေသေဆုံးမှုဖြစ်တယ်လို့ဒေတာရင်း VOA သတင်းတောက်ကပြောပါရယ်အခုလိုမျိုးအရက်သားတွေသေဆုံးစေခဲ့တဲ့တိုက်ခိုက်မှုကိုအာဖဂန်ဆိုင်ရာကုလသမဂ္ဂအဖွဲ့အကြီးအကဲကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါရယ်တာလီဘန်ခေါင်းဆောင်မူလာအိုမာသေဆုံးတယ်ဆိုတာကိုတာလီဘန်တို့အတည်ပြုပြီးတဲ့နောက်မှာပထမဆုံးကြီးကျယ်တဲ့တိုက်ခိုက်မှုတွေလည်းဖြစ်ပါရယ်အခုလိုအကြမ်းဖက်မှုတွေကြောင့်အစိုးရနဲ့တာလီဘန်တို့ကြားငြိမ်းချမ်းရေးဆွေးနွေးပွဲရှေ့ရီအပေါ်မှာလည်းမေးခွန်းထုတ်စရာဖြစ်လာပါရယ်ကာဘူးမြို့တော်ကအဓိကလေးစိတ်နားမှာရှိတဲ့အမေရိကန်အထူးတပ်ဖွဲ့တွေရဲ့အခြေစိုက်စခန်း Camp Integrity အပေါ်တောက်ချနေတိုက်ခိုက်မှုအတွင်မှာဒီနိုင်ငံတကာတပ်ဖွဲ့ဝင်တယောက်နဲ့အရက်ဖက် contractor 6ယောက်သေဆုံးခဲ့တယ်လို့ NATO တပ်ဖွဲ့ကပြောပါရယ်။ဘယ်နိုင်ငံတွေကလဲဆိုတာကိုတော့ NATO ရဲ့ကြေညာချက်ထဲမှာဖော်ပြထားခြင်းမရှိပါဘူး။အမေရိကန်နဲ့ဆိုင်တဲ့နေရာတွေကိုပိတ်မှတ်ထားတိုက်ခိုက်တာလို့တာလီဘန်တို့က VOA ကိုအီးမေးလ်နဲ့ပို့တဲ့ကြေညာချက်မှာဖော်ပြခဲ့ပါရယ်။
အကြမ်းဖက်သမားတွေဝင်ရောက်သိမ်းပိုက်ထားတဲ့မာလီလေပိုင်းကဟိုတယ်ကိုမာလီတပ်ဖွဲ့ဝင်တွေကဝင်ရောက်စီးနင်းပြီးနောက်သူတို့ဖမ်းထားတဲ့တရားခံတွေတဲက၄ဦးပြန်လည်လွတ်မြောက်လာပါတယ်။ဒါပေမဲ့လည်းအဲ့ဒီအစ္စလာမ်စစ်သည်ကြော်တွေနဲ့တိုက်ပွဲအတွင်းလူ၁၁ဦးထက်မနည်းသေဆုံးသွားပါတယ်။ပြန်လည်လွတ်မြောက်လာတဲ့၄ဦးကဘယ်နိုင်ငံသားတွေလဲဆိုတာကိုမသိရပေမဲ့သူတို့တွေကိုပြင်သစ်တပ်ဖွဲ့ဝင်တွေကကယ်တင်လာတာလို့ကာကွယ်ရေးဌာနကပြောပါတယ်။ဂျီဟတ်စစ်သွေးကြော်တွေရာဘိုင်ဘလော့စ်ဟိုတယ်ကိုတက်ကြနေမနက်ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးကုလသမဂ္ဂဝန်ထမ်းတဦးနဲ့မာလီစစ်သား၅ဦးကိုတပ်ဖြတ်ခါဟိုတယ်မှာတဲကွန်နေသူတွေကိုတရားခံဖြစ်ဖမ်းဆီးထားခဲ့ပါတယ်။အကြမ်းဖက်သမားတွေက၂ဦးလည်းတည်ဆုံခဲ့ပါတယ်။စနေနေ့ထပ်မံစီးနင်းမှုအတွင်းမှာတော့တည်ဆုံသူ၃ဦးကိုနောက်ထပ်တွေ့ရပြီးသူတို့တွေကဘယ်သူတွေဖြစ်တယ်ဆိုတာကိုတော့သေချာမသိရပါဘူး။
2015-2016 အင်္ဂလိပ်ပရီးမီးယားလိဂ်ဘောလုံးရာသီဒီကနေ့မှပြန်ဆပြီဖြစ်တာနဲ့အတူပရီးမီးယားလိဂ်ဖလားလူကြမဲ့ကလပ်အသင်း20ကသူတို့အသင်းသားတွေရဲ့အင်ဂျင်နံပါတ်တွေကိုထုတ်ပြန်ခဲ့ကြပါတယ်။ပရီးမီးယားလိဂ်ပွဲစဉ်တွေပထမဆုံးစတင်တဲ့နေ့မှဒီစုစုပေါင်းဘောလုံးပွဲ6ပွဲရှိပါတယ်။ပထမဆုံးဒီမန်ချက်စတာယူနိုက်တက်နဲ့တော်တနမ်ဟော့စ်ပါပွဲမှာမန်ယူကတကိုးကိုမရှိနဲ့နိုင်ပါတယ်။ပရီးမီးယားလိဂ်ပထမဆုံးဂိုးကိုတော့ဒီပထမပိုင်းမိနစ်22မိနစ်မှာပဲတော့တန်ဟော့စ်ပါကကိုင်ဝေါ်ကာကကိုဂိုးကိုပြန်သွင်းခဲ့တာဖြစ်ပါတယ်။လက်ရှိပရီးမီးယားလိဂ်ချန်ပီယံချယ်ဆီအသင်းနဲ့ဆွန်ဂျီအသင်းတို့လည်းဒီကနေ့မှကန်ကြားဖို့ရှိပါတယ်။ဂျန်နဲ့ပွဲတွေကတော့ဘွန်မော့နဲ့အက်စတန်ဗီလာ၊အဗာဒန်နဲ့ဝတ်ဖော့ဒ်၊လက်စတာနဲ့ဆန်ဒါလန်၊နော်ရစ်စီတီနဲ့ခရစ်စတယ်ပယ်လစ်အသင်းတွေကန်ကြားမှာဖြစ်ပါတယ်။ အင်္ဂလိပ်ပရီးမီးယားလိဂ်ဘောလုံးပွဲတွေဟာကမ္ဘာတစ်ဝှမ်းမှာလူကြီးအများဆုံးစိတ်ဝင်စားမှုအများဆုံးအားကစားပွဲတွေဖြစ်ပါတယ်ရှင်
အမေရိကန်သမ္မတဘရိတ်အိုဘားမားဟာသူ့ရဲ့မိသားစုနဲ့အတူအမေရိကန်အရှေ့မြောက်ဘက်မန်ဆာချူးဆက်ပြည်နယ်က Martha's Vineyard ကျွန်းကိုအပန်းဖြေခီးသွားရောက်နေပါတယ်။တောက်ကြနေတဲ့ကဒီအပန်းဖြေကျွန်းကိုရောက်ရှိခဲ့တဲ့သမ္မတဟာကျွန်းပေါ်မှာဒီလကုန်ထိနေထိုင်သွားမှာဖြစ်ပါတယ်။ဟိုရုံးကတော့သူ့မိသားစုကျွန်းပေါ်မှာစပိန်နင်းသွားလာနေချိန်မှာသမ္မတအိုဘားမားကကောက်ရိုက်နေခဲ့တာပါ။ဒီလိုခီးစဉ်အတွင်းသမ္မတရဲ့ရုံးအဖွဲ့ဝင်တွေလည်းပါသွားပြီးအဲ့ဒီအဖွဲ့ကနေလက်ရှိဖြစ်ပွားနေတဲ့ကမ္ဘာအခြေအနေတွေအကြောင်းသမ္မတကိုနေ့စဉ်အစီရင်ခံသွားမှာဖြစ်ပါတယ်ခင်ဗျာ။
Direct from Washington, the voice of America,
VOA. စနေနေ့ညပိုင်းထိပ်တန်းရောက်တဲ့တွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုနားဆင်ရမှာပါ။အခုပထမအဆုံးတော့ရေဘေးတဲ့ပြည်သူတွေရဲ့နောက်ဆုံးရသတင်းကိုနားဆင်ရဖို့ရှိပါတယ်။မြန်မာနိုင်ငံတဝမ်းမှာရေဘေးဒုက္ခသည်ပေါင်း6သိန်းကျော်ရှိသွားပြီလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကပြောပါတယ်။အခုချိန်ထိရေဘေးဒဏ်ကြောင့်သေဆုံးသူ100နီးပါးရှိတဲ့အထက်ကထက်ဝက်ကျော်ဟာရခိုင်ပြည်နယ်ကဖြစ်တယ်လို့ဆိုပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကအကြောင်းဆောင်ကိုတင်ပြပါမယ်
။မြန်မာနိုင်ငံတဝမ်းရေဘေးဒဏ်တင့်နေတဲ့ပြည်နယ်နယ်တိုင်း12ခုမှာအခုဆိုရင်ရေဘေးဒုက္ခသည်စုစုပေါင်း6သိန်းကျော်ရှိသွားပြီလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကပြောဆိုလိုက်တာပါ။ရေဘေးကြောင့်တည်ဆုံးခဲ့ရသူ100နီးပါးရှိသွားပြီလို့လဲလူမှုဝန်ထမ်းကယ်ဆယ်ပြန်လည်နေရာခြားရာရေးဝန်ကြီးဌာနကယ်ဆယ်ရေးဌာနရဲ့ညွှန်ကြားရေးမှူးဒေါ်ဖြူလက်လက်ထွန်းကပြောပါတယ
်ရေဘေးတင်တဲ့ပြည်သူပေါ့နော်ဟိုဟာလောက်ရှိတယ်6သိန်းကျော်လောက်တော့ရှိတယ်ရေဘေးတင်ဆိုရေကြီးတဲ့ဒေသမှာရှိတဲ့ပြည်သူတွေပြောတာပေါ့နော်အဲ့မှာမှကြောင်းရှိတာဆိုရင်တော့3သိန်း2000ကျော်ပဲရှိတယ်ဒီနေ့စဉ်းစားကြတော့မျက်နေလောက်မှလေမိုး6လောက်မှရတာတည်ဆုံးပေါ့တည်ဆုံး96ရောက်တနိုင်ငံလုံးကလေစကိုင်းပြည်နယ်ဆိုလို့ရှိရင်56ရောက်ပါ။ဟိုစကိုင်းတိုင်းမှာဆိုရင်9ရောက်၊မကွေးမှာ2ရောက်၊ကချင်မှာ1ရောက်၊ရှမ်းမှာက6ရောက်၊နောက်မန္တလေးမှာ17ရောက်၊ချင်းမှာက4ရောက်၊ပဲခူးဘက်မှာ2ရောက်ပေါ့။တိတ်ဆုံးပေါ့
။အင်ဂျီ180လောက်ရှိတဲ့ရခိုင်ပြည်နယ်မင်းပြားမြို့နယ်နဘက်အချောင်းကျေးရွာမှာလူအသေးအပြောက်မရှိပေမဲ့ဘေးပတ်ဝန်းကျင်ရွာတွေမှာတိတ်ဆုံးမှုတွေရှိခဲ့တယ်လို့နဘက်အချောင်းကျေးရွာကျောင်းနိုင်ဆရာတော်ကခုလိုမိန့်ပါတယ်။
ဦးစင်းတို့ရောက်မှာတော့လူအသေးကြောက်တော့မရှိဘူးပေါ့နော်ဒါပေမဲ့အဲ့ဒီမြောင်းမြွနဲ့ငါခုတို့ကြည့်ရောက်မှာတော့လူ3ယောက်သေးတယ်လို့ပြောတယ်ဟိုနောက်တရောကကန်းသေးတရက်တော့ကြည့်ရောအဲ့ဒီရောမှာလဲလူ2ယောက်သေးတယ်လို့ပြောနေကြတယ်နောက်တရောကကျဲမကြည့်ကြည့်ရောလို့ခေါ်တယ်အဲ့ဒီရောမှာက1ယောက်နောက်တရောကငါစရိန်ရှောင်းမင်းရောပေါ့အဲ့ဒီမှာလူ9ယောက်သေးတယ်လို့ပြောနေကြတ
ယ်ရကန်ပြည်နယ်နေဆက်ဒေသဖြစ်တဲ့ရသေးတောင်မြို့နယ်ပန်စင်းမော်ကြည့်ရောမှာတော့တရားတွေအလုံးကျိုးပြက်ကုန်တာကြောင့်အချားကြီးရွာတွေနဲ့လမ်းပန်းဆက်သွယ်ရေးလုံးဝပြတ်တောက်နေတယ်လို့ရခိုင်မျိုးသားထုတ်တဲ့ရေးပါတီရသေးတောင်မြို့နယ်ဥက္ကဋ္ဌဖြစ်သူဦးတန်းဝင်းကပြောပါတယ်
။အပြည့်စီတွေကတော့ကိုအင်းငါဆောင်ငါဆောင်ဆိုတော့လုံးဝအခေါတွေပါတခါသေးတိုက်တွေပါဘာမှမကျေဘူးတခါသေးအကုန်လုံးကျဲပါတော့တယ်အိမ်လည်းမရှိတော့ဘူးတိုက်ငုံးတွေပဲကျင်နေတယ်လို့မျိုးလိုတာကတော့ဆေးဝါးတွေလိုတယ်ပြီးတော့အိမ်တွေပါတော့ပြုပမဲ့ဟာတွေလည်းလိုတယ်ပေါ့အိမ်ဆောင်မလာတာပိတ်ဆိုင်မရှိဘူးအိမ်တွေပါတယ်မဆောင်ဘူးကတိုက်တွေဝါးတွေမရှိဘူးကပြောဗဇံကန်လုံးနေတဲ့လူတွေဟာလေဘာမှမဟုတ်မရှိဘူးအကုန်လုံးဆုံဆုံသွားတဲ့ဟာတရှိတယ်။လွယ်တာတော့ကကျွန်တော်ပိုင်ဆိုင်မော်ဤတော့မြို့နယ်ပိုင်ဆိုင်မော်ကတကယ်တကယ်လမ်းမဆက်တဲ့ဘာမှမရှိဘူးကျွန်တော်လက်တော်ကအမဲတွေကိုကျွန်တော်ထုတ်ဆူထားတယ်။တထတွေအကုန်လုံးပြိုလေးသွားတယ်။ကျွန်တော်ပိုင်ဆိုင်မော်ကနေပြီးချန်တယ်ရောဘေးကိုမှတော့လာလို့မရဘူးကို
။ဒီလိုဒုက္ခတွေရင်ဆိုင်နေရတဲ့ပြည်သူတွေအတွက်တဘာဝဘေးအန္တရာယ်အရေးပေါ်စီမံခန့်ခွဲမှုဗဟိုဌာနကကူညီထောက်ပံ့ရေးပစ္စည်းတွေပို့ပေးနေကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးဌာနရဲ့ညွှန်ကြားရေးမှူးဒေါ်ဖြူလက်လက်ထွန်းကပြောပါတယ
်အခုချိန်ထိတော့ကတော့စားတောက်ရေးအတွက်ဒီတန်လို့ဒီခောက်ဆွဲချောက်တောက်ရေးထက်အသင့်စားနိုင်တဲ့အစားအစာတွေပေါ့နော်ဆေးဝါးတို့ရေတန်ဆေးပြားတို့ဆေးဝါးတွေကုန်ပြီးတော့နောက်အဝတ်ထည်တွေအဲဆောင်းလို့ချင်အောင်လို့အိပ်ရာမြင်စားတောက်ရေးကတော့အထူးကပေါ့အခုချိန်မှာသိနေရတယ်ဟုတ်ကဲ့
ဒါပေမဲ့အစိုးရရဲ့အကူအညီထောက်ပံ့ရေးပစ္စည်းတွေအခုချိန်ထိသူတို့ရွာတွေကိုရောက်မလာသေးပဲပုဂ္ဂလိကအလှူရှင်တချို့ကသာကူညီနေတာမျိုးရှိတယ်လို့နဘဲချောင်းရွာကျောင်းနိုင်ဆရာတို့ကမိန့်ပါတယ်
။ဩရေတွေကတော့တခါကြီးအကုန်လုံးကျတော့ပြီ။လေကွင်းတွေရောအကုန်လုံးရွာတွေရောအကုန်လုံးလမ်းတွေရောအကုန်လုံးကျတော့ပြီ။ဩဘလို့အချိန်နေဖြစ်ဖြစ်နေတဲ့ဆိုတော့လူတို့ကစက်ဝင်းနေရဲ့တန်လေးချတယ်နောက်တစ်ခုကရေတောက်ဖို့ရေမရှိဘူးဖြစ်နေတယ်။ဦးစင်းအစိုးရကတော့ဒိုင်းလာလို့လူတွေတော့မရှိသေးဘူးပေါ့နော်။ဒီမင်းပြမြင့်နေမှာစတော့ဘုံမှုဦးစင်စန့်ရှိအောင်လို့ပြောနေကြတယ်သူကပြနေတယ်လို့မင်းပြတောင်ပိုင်းမှာအဲ့လိုပြောနေကြတယ်ဦးစင်ရောက်တော့မရဘူးဒိုင်းရန်ရောက်တာတော့ဟိုမိတ္တမြောက်ဝေရခိုင်လူမှုကွန်ရက်အသင်းပေါ်တော့အဲ့ဒါတော့ဒီရောက်တော့ဒိုင်းမရောက်ဘူးတခါကြီးဒါမဲ့ဦးစင်ရောက်ကဆက်လင်းနေတော့ပြီးတော့ဆန်ရည်တော့ယူရတယ်အရေးပေါ်လွန်နေတာတော့ကရင်းနဲ့ဆန်ပေါ့
အရေးပေါ်ကူညီထောက်ပံ့မှုပစ္စည်းတွေဟာသက်ဆိုင်ရာပြည်နယ်နဲ့တိုင်းတွေစီပေးပို့ထားတာဖြစ်ပြီး ပြည်သူတွေလက်ထဲရောက်အောင်လှုပ်ဆောင်နေတယ်လို့ညွှန်ကြားမှုဒေါ်ပြူလက်လက်ထွန်းကပြောပါတယ
်အခုကတော့လေဟိုတော်တော်လေးတော့ရောက်နေကြပါပြီကျွန်မတို့ဖြစ်ကြပါတော့ကျွန်မတို့ဆိုတော့ဒီကနေတော့ပစ္စည်း၆ပန်းနဲ့အကောင်ဆုံးတက်ဆိုင်ရာတိုင်းဒေသကြီးအစိုးရဖွဲ့တွေကိုပေးလိုက်တယ်ဒီပြည်သူတွေဒီအချက်ကတော့သူ့ရဲ့တိုင်းဒေသကြီးအစိုးရဖွဲ့တွေအစီအစဉ်နဲ့သွားတာဆိုတော့လေတကယ်လက်တွေ့မြေပြင်မှာ၆ပန်းနဲ့အပိုင်းကျတော့အစိုးရဖွဲ့တွေဒီမှာပို့ပြီးတော့ဒီတိကြပါလေသူတို့ပြောမယ်ဆိုရင်လေ
ဟုတ်ကဲ့
အဲ့ကျွန်မတို့ဒီလောက်ကလည်းတော်တော်များများတော့သူချောက်အောင်တော့တွားပြီးတော့ပို့နေပါလေ
ရေဘေးတန်တဲ့ပြည်သူတွေရဲ့လိုအပ်ချက်တွေကိုပြည်နယ်နဲ့တိုင်းအစိုးရတွေကတင်ပြလာတဲ့အချက်လက်တွေပေါ်မူတည်ပြီးပြည်ထောင်စုအစိုးရရဲ့ဝန်ကြီးဌာနတွေအလိုက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလှုပ်ဆောင်ပေးသွားဖို့ပြင်ဆင်နေတယ်လို့သိရပါတယ်ခင်ဗျာ
ကိုငယ်ဝင်းအောင်ပြပြသွားတာပါရှင် VOA ကနေစနေနေ့ညပိုင်းသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မဆုမြတ်မွန်ဆုစည်းတင်ဆက်တဲ့ blogger တွေပြောကြမြအစီအစဉ်ကိုနားဆင်ရအောင်ပါရှင်ကိုတောင်းညွန့်ဦးကကူညီတင်ဆက်ထားပါတယ်ရှင
်ကိုတောင်းညွန့်ဦး email တွေရှင်းနေတာလားရှင
်ဟုတ်တယ်မဆုမြတ်မွန်ကြီးတနေ့တနေ့ဒီ email တွေရှင်းနေရတာအတော့အချိန်ကုန်တာအလုံးနဲ့ဆိုင်တဲ့ email တွေမှားဖြတ်မိမှဆိုလို့အသေးချာလေးကြည့်ရသေးတယ်
အဲ့တော့ဟုတ်တယ်ကိုသားညုံကြီးရုပ် email မှာရောကိုယ့်ရဲ့ကိုယ်ပိုင် personal email account မှာပါဘယ်ကနေပုံမှန်မသိတဲ့ junk email တွေတနည်းတည်းတော်တော်လေးရတာဒီနေ့ဖြတ်လို့ရှိရင်လည်းနောက်နေ့နောက်ပုံစံတစ်မျိုးနဲ့ထပ်ရောက်နေပြန်ရောဒါတော့နော်အဲ့လိုမျိုးအလေးအညာ email တွေက10နှစ်ကျော်အတွင်းမှာအနိုင်ဆုံးအဆင့်ကိုကျသွားပြီတဲ့ Symantec Computer Internet လုံခြုံရေးကုမ္ပဏီရဲ့ဒီဂျွန်လအစီရင်ခံစာမှာဖတ်လိုက်ရတယ်မလား
IT လောကမှာတော့ဒီသတင်းကအတော်လေးစိတ်ဝင်စားစရာသတင်းခုပဲလေမဆုမြတ်မောင်ရဲ့Norton လိုမျိုး internet လုံခြုံရေး software တွေထုတ်တဲ့ America ကဒီ Symantec Company ကြီးရဲ့အစီအစဉ်စာဆိုတော့သတိမထားလို့မရဘူးမလားသူရဲ့ဒီ computer နဲ့ internet လုံခြုံရေးဆိုင်ရာ security software တွေကိုတစ်ကဘာလုံးကသုံးကြရတာ security software ဈေးကွက်မှာဆိုရင်လည်းထိတ်တန့်နေရမှာရှိနေတာမဟုတ်လားဗ
ျ Symantec ရဲ့လုံခြုံရေး software ထည့်ထားတဲ့ computer တွေကိုဒီ NDA ကင်းမကင်းပုံမှန် scan လုပ်ပြီးတော့စစ်ပေးနေတော့ဘယ်လိုမျိုး internet NDA တွေရှိနေသလဲဆိုတာကို Symantec ကအမြဲတမ်း up to date သိနေတယ်ဘလို့အန်ဒီရီများလာလဲနဲသွားလဲဆိုတာကိုလည်းလစဉ်အစီရင်ခံစာထုတ်ပေးနေတာဂျွန်လာတုန်းကတော့ဒီအလေးအညာ junk mail spam mail တွေက12နှစ်အတွင်းမှာ50ရာခိုင်နှုန်းအောက်ကိုပထမဆုံးကျသွားတယ်ဆိုတဲ့အစီရင်ခံစာထွက်လာတာပဲ
junk email တွေရဲ့အန်ဒီရီကလည်းမသေးဘူးဗျတချို့မသိရတဲ့သူတွေကအဟုတ်မှတ်ပြီးတော့အညာခံခဲ့ရတာတွေကလည်းအများကြီးပဲမြန်မာနိုင်ငံမှာ email တွေစပြီးတော့သုံးလို့ရတဲ့အချိန်တုန်းကဆိုရင်ဒီမြန်မာပြည်ကကျွန်တော်အသိတွေကတော့မှဒီ junk mail တွေကိုအစစ်တင်ပြီးတော့စုံစမ်းခိုင်းတာမျိုးတွေတော့မှကြုံဘူးတယ်
ကုန်ပစ္စည်းတွေကိုထောက်ဝက်လောက်လျှော်ဈေးနဲ့ရမယ်ဆိုတာမျိုးတို့နောက်ပိန်ဈေးတို့အားဈေးတို့ကိုတမျိုးဝယ်လို့ရှိရင်တမျိုးအလကားရမယ်ဆိုတာမျိုးတို့နောက်မိသားစုလိုက်အပန်းဖြေခရီးထွက်လို့ရှိရင်ဒီကလေးတွေအတွက်ကိုပေးစရာမလိုဆိုတာမျိုးလိန်ညာပြီးတော့ဒီယုံတဲ့သူတွေစီကနေပတ်စံတွေညာယူလို့ရအောင်လို့မျှားတဲ့အီးမေးလ်တွေက junk mail spam mail တွေပဲရှင်အဲ့ဒီလိုမျိုးလိန်ညာတဲ့သူတွေကလည်းနော်ခံရတဲ့သူတွေထိအောင်ထင်မှားဖြစ်အောင်လို့အီးမေးလ်တွေကိုတည်တည်ချာချာပုံတွေဘာတွေနဲ့လှုပ်ထားတဲ့တချို့ဆိုရင်တကယ်ကို website အစ်စ်ကပုံတွေရောမှခိုးသုံးထားသေးတာနောက်သူတို့ရဲ့ website အတူ link တွေကိုလည်းထည့်ထားပေးသေးတယ်အဲ့ဒါတွေကိုမသိတဲ့သူတွေကတော့တကယ်အဟုတ်မှတ်ပြီးတော့ခံရတော့တာပဲ
အစိုးဆုံးကတော့တန်းစုထီကြီးပေါက်နေပါပြီအဲ့ဒါထုတ်ဖို့အတွက်အရင်ငွေဘလောက်သွင်းမှဆိုတာမျိုးညာတဲ့ spam email တွေပဲနောက်ရှိသေးတဲ့ဒီတစ်ဖက်သားတနာစရာမကောင်းကောင်းအောင်ဇာလန်းတွေလုတ်ပြီးတော့အလှငွေတောင်းတဲ့ spam mail တွေလည်း message မှမရဲ
့ online တကော hacker တွေကအဲ့လိုမျိုး spam mail တွေကိုဒီ email ပေါင်းထောင်တောင်းချီစီကိုတခါတည်းပို့လိုက်တာရုံးတဲ့သူတွေကတော့ခံကြရရှာတာပေါ့အခုတော့အဲ့လိုမျိုးလိန်ညာတဲ့ spam mail မျိုးတွေတော်တော်လေးကျသွားပြီဆိုတော့သတင်းကောင်းပဲ
ထင်ုံထင်မှားဖြစ်အောင်ညာတဲ့ email မျိုးတွေတင်မဟုတ်ဘူးကိုယ့်ရဲ့တခြားအရေးကြီးတဲ့ email id လို့ password တို့ကိုပေါ်လို့ရအောင်လို့ virus program တွေထည့်ပြီးတော့မျှားတဲ့ email မျိုးတွေလည်းကျသွားတယ်လို့ Symantec ရဲ့အစီအစဉ်စာထဲမှာပြောထားတယ်ကွန်ပျူတာစကားနဲ့ဆိုရင်တော့ phishing လုပ်တယ်လို့ခေါ်တယ်အဲ့လိုမျိုးတွေနဲသွားတဲ့အဓိကအကြောင်းကတော့မတမာနီးတွေလုံနေတဲ့ဒီအင်တာနက်ကွန်ရက်တွေကိုအစိုးရတွေကထိထိရောက်ဖော်ထုတ်ရေးယူလာနိုင်တာကြောင့်လို့ ID ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ
်။နီးပညာသတင်းတွေကိုအဓိကဖော်ပြတဲ့ The Verge ဆိုတဲ့ online သတင်း website ကတော့အခုလိုမျိုး spam mail တွေကျသွားတယ်ဆိုတာ Symantec ရဲ့ဒီ software တွေကိုသုံးနေကြသူတွေနဲ့ပဲဆိုင်တဲ့အတွက်ချန်တဲ့ antivirus software တွေသုံးနေကြသူတွေအတွက်အခြေအနေကိုမပြောနိုင်ဘူးလို့တော့ထောက်ပြထားတာပါ။ spam mail တွေနဲလာတာနှစ်တော်တော်ကျသွားပြီဆိုတာမှန်ပေမဲ့ဘာကြောင့်နဲသွားသလဲဆိုတဲ့နေရာမှာတော့သက်ဆိုင်ရာကအရေးယူတာနဲ့တည်းမကဘူးဒီ antivirus software တွေကတော်တော်လေးကိုထဲထဲဝင်ဝင်မလိုလားတဲ့ email တွေကိုရှင်းပေးနေတာကြောင့်လဲပါတယ်လို့ပြောထားပါတယ
်ကိုမလိုချင်မင်းနဲ့ရောက်ရောက်လာတဲ့ spam mail နောက် junk mail တွေနဲသွားလို့ computer internet လုံခြုံရေးပိုရှိလာပြီလို့တော့သတ်မှတ်လို့မရသေးတာကိုလည်းသတိပြုစေချင်တယ်ဗျ Symantec ရဲ့ဒီ internet လုံခြုံရေးဆိုင်ရာသုံးသပ်သူ Ben Neroni ကဘာပြောထားလဲဆိုတော့ online တကူ hacker တွေကကိုယ့်ရဲ့အချက်လက်တွေခိုးယူနိုင်မှုအတွက်ဒီအလိန်ညာ email တွေ၃000ကနေ တခြားနည်းလမ်းတွေကိုသုံးလာကြတယ်လို့သတိပေးထားသေးတယ်မဟုတ်လားမဆွေမြမရဲ့
အဲ့ဒါဟုတ်တယ်ရှင်ဒီကွန်ပျူတာတွေတဲကိုခိုးဝင်ကိုယ့်ဆရာအချက်လက်တွေကိုကိုမသိအောင်ခိုးယူပြီးတော့ hacker စီကိုပြန်ပို့ပေးနေတဲ့ virus program software အမျိုးအစားတွေကပိုတော့များလာတယ်တဲ့ကွန်ပျူတာစကားနဲ့ဆိုရင်တော့ malware တွေပေါ့ malware တွေကကွန်ပျူတာစနစ်ကိုထိခိုက်နိုင်တဲ့ virus ပုံစံမျိုးလည်းဖြစ်နိုင်တယ်ကိုယ့်ရဲ့ online id တို့ password တို့ကိုခိုးယူနိုင်တဲ့ key logger program အနေနဲ့လည်းဖြစ်နိုင်တယ်တော်ယုံ antivirus software တွေကိုရှောင်နိုင်တဲ့ worm တို့ trojan တို့လိုပုံစံမျိုးလည်းဖြစ်နိုင်တယ်အဓိကတော့ဒီ internet ချိတ်ထားတဲ့ကိုယ့်ရဲ့ computer စနစ်ကိုအန္တရာယ်ပေးနိုင်တဲ့ virus program တွေပေါ့
အဲ့လိုမျိုးပုံစံမျိုးနဲ့ malware ပေါင်း58တန်းကျော်ကိုဂျွန်လာတလားထဲမှာစမန်သက်ကတွေ့ခဲ့ရတယ်တဲ့စမန်သက်ကြီးရဲ့အစီအစဉ်အရဆိုရင်တလားကို malware virus program တစ်ပေါင်း10တန်းကျော်လောက်ကို hacker တွေကထွင်းနေပုံရတယ်ဗျအန်ဒီဗိုင်းရပ်စ်ဆော့ဖ်ဝဲတွေရှင်းလိုက်သူတို့ကအစ်တစ်ခုထွန်းလိုက်တဲ့လိုက်တန်းပြည်တန်းဆော့သလိုဖြစ်နေမှာပဲ
အဲဒါကြောင့် UK ထုတ် Daily Mail သတင်းစာရဲ့ IT ဆောင်းပါးထဲမှာတော့ hacker တွေဟာတဲ့သူများတွေရဲ့ဒီကိုယ်ရေးအချက်အလက်တွေခိုးနိုင်ဖို့ online ကနေပြီးတော့ပတ်စံတွေခိုးယူနိုင်ဖို့အတွက်ပို့ပြီးတော့အဆင့်မြင့်တဲ့နည်းတွေကိုသုံးပြီးတော့စ조사လာကြတယ်လို့ရေးထားတယ်ရှင
် hacker တွေကများသောအဖြစ်ဘယ်လိုလုပ်ကြလဲဆိုတော့ anti virus software တွေဘာတွေနဲ့အသေးချကာကွယ်မထားတဲ့ computer တွေတဲကို malware virus program တွေတွန်းလိုက်ပြီးတော့အဝေးကနေပြီးတော့ထိန်းချုပ်လိုက်တယ်အဲဒီ computer တွေကနေတဆင့်သူက spam mail တွေပို့တာမျိုး phishing လုပ်ပြီးတော့ ID password ခိုးတာမျိုးတွေလုပ်ကြတာဗျ။ hacker တွေထိမ့်ချုပ်ထားတဲ့ computer ကွန်ရက်တွေကိုနိုင်ငံအတော်များများကလည်းလိုက်ရှာပြီးတော့ရှင်းပါတယ်။ဒါပေမဲ့တစ်ဖက်မှာရှင်းလိုက်လို့ရှိရင်နောက်တစ်ဖက်ကနေပြန်ပေါ်လာတာပဲဆိုတော့လုံးဝအနေရကင်းသွားအောင်ဘယ်နိုင်ငံမှမလုပ်နိုင်ကြသေးဘူးဗျ
။တရုတ်နဲ့အရှေ့ဥရောပနိုင်ငံတွေမှာတော့ဒီဆေးအတုရောကုန်ပစ္စည်းအတုရောရောင်းတဲ့သူတွေက email တွေကိုအဓိကသုံးညာနေကြသေးပဲလို့ internet လုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေကပြောကြပါတယ်။တဘောကတော့ဒီလူတွေကိုလှည့်ပြားပြီးတော့လိန်ညာတဲ့ spam mail တွေကိုအဓိကပို့နေကြတော့ဆိုတဲ့သဘောပေါ့ရှင
် Facebook လိုလူမှုကွန်ရက်တွေပေါ်မှာလည်းဒီ hacker ရဲ့အနေကိုသတိထားကြဖို့ TalkTag News ဆိုတဲ့ online နည်းပညာသတင်း website မှာဖော်ပြပါရယ် hacker တွေက virus တွေသွင်းထားတဲ့လူများစိတ်ဝင်စားနိုင်မဲ့ video တွေအကြောင်းချက်တွေကိုဖန်တီးလိုက်တယ်အဲ့ဒါတွေကိုမသိတဲ့သူတွေကသူ့ရဲ့ wall ပေါ်မှာ share လုပ်ပြီးတော့တင်လိုက်တာနဲ့အဲ့ဒီသူစီကအချက်လက်တွေကိုခိုးလို့ရပြီအဲ့ဒီ video မျိုးတွေကိုပဲတစ်ဆင့်ထပ်ပြီးတော့ share ကြလို့ရှိရင် hacker တွေအတွက်ကတော့အကြိုက်ပဲလी
အဲ့ဒါကြောင့်အကောင်းဆုံးကတော့ကိုမသိတဲ့သူတင်ထားတဲ့ဗီဒီယိုတွေဓာတ်ပုံတွေကိုကိုယ့်ရဲ့ wall ပေါ်မှာ share ဖို့မပြောနဲ့သွားတော့မှဖွင့်မကြည့်တာအကောင်းဆုံးပဲတဲ့။နောက်ကိုယ့်ရဲ့ computer internet လုံခြုံနေဖို့အတွက်က antivirus software program တမျိုးမျိုး computer ထဲသွင်းပြီးတော့ကာကွယ်ထားဖို့သင့်ပါတယ်။အရေးအကြီးဆုံးကတော့ကိုယ့်ရဲ့ computer လုံခြုံမှုရှိမရှိသိရဖို့ပုံမှန် scan လုပ်ဖို့နဲ့ antivirus software အသစ် update လုပ်ပါလို့အသိပေးလာလို့ရှိရင်အချိန်မဆိုင်မဲနဲ့ချက်ချင်း update လုပ်ကြဖို့အရေးကြီးပါတယ်ရှင်။
မဆုမြတ်မွန်စုစည်းတင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်နားဆင်ခဲ့ရဖြစ်ပါတယ်ဒီအစီအစဉ်အပတ်စဉ်တင်လာတဲ့စနေနေ့တွေမှာထုတ်လွှင့်ပေးနေရဖြစ်ပါတယ်အခုတခါတော့မငညိုလွင်တင်ဆက်မဲ့မတူတာလေးတွေလဲ့ပါမြန်မာနိုင်ငံမှာတလင်တမယားစနစ်ကိုလက်ခံမဲ့ဥပဒေကြမ်းအပေါ်မတူတဲ့သဘောထားအမြင်ကို Golden Lex Media ကမငညိုလွင်ရဲ့မတူတာလေးအစီအစဉ်မှာသိရမှာပါရှင်
မင်္ဂလာပါရှင်မြန်မာနိုင်ငံကဒီပြည်ရေးချာမှာတော်တော်များများပြောဆိုနေကြတဲ့တလင်တမယဥရေမူချမ်းနဲ့ပတ်သက်လို့ပြည်သူ့လွှတ်တော်မှာဇူလိုင်လ22ရက်နေ့ကအတည်ပြုလိုက်ပါတဲ့ဒီဥရေချမ်းအပေါ်သဘောထားအမြင်မတူတာလေးတွေကိုဒီတစ်ပတ်တင်ပြပေးသွားမှာပါရှင်မြန်မာဗုဒ္ဓဘာသာအမျိုးသမီးတွေလုံခြုံရေးအတွက်အဓိကယူရတယ်လို့ဆိုပြီးတလင်တမယစနစ်ကျင့်သုံးမှုဥပဒေကို2013ခုနှစ်ကအမျိုးဘာသာသာသနာစောင့်ရှောက်ရေးဆိုတဲ့အဖွဲ့တစ်ခုကဦးဆောင်ပြီးဥပဒေတရက်အဖြစ်အတည်ပြုပေးဖို့တောင်းဆိုခဲ့တာပါမျိုးဆောင်ဥပဒေဆိုတဲ့ခေါင်းစဉ်အောက်မှာဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေလက်ထပ်ထိန်းများခြင်းဆိုင်ရာဥပဒေတလင်တမယစနစ်ဥပဒေလူဦးရေထိန်းညှိခြင်းဆိုင်ရာဥပဒေဆိုပြီးအချက်၄ချက်ကိုတောင်းဆိုခဲ့တာလည်းဖြစ်ပါတယ်ဒီအထက်ကမှလူမှုထောက်ခံမှုအများဆုံးရခဲ့တာကတော့တလင်တမယစနစ်ဥပဒေဆိုတာပဲဖြစ်ပါတယ်။အထူးသဖြင့် keeping တို့ sponsor တို့ခေစားလာတဲ့အခုလိုကာလကြီးမှာအိမ်နောင်ရှင်အမျိုးသမီးတွေကြားလက်တူပြောစရာသတင်းစကားတစ်ခုဖြစ်ခဲ့ပါတယ်။ဒီလိုထောက်ခံသူတွေကန့်ကွက်သူတွေနဲ့အငင်းပွားမှုတွေကြားကနေလွတ်တော်တရက်ကအတီးပြုတ်ပေးလိုက်တဲ့အပေါ်မှာဒေသခံလူတွေရဲ့သဘောထားအမြင်ကရောဘယ်လိုရှိပါလဲ။
ကျွန်တော်များဆိုင်ရတော့ကောင်းပါတယ်ကျွန်တော်လည်းကြိုက်တယ်ဘာလို့လဲဆိုတော့ကျွန်တော်ကမျိုးခလာပဲကျွန်တော်မျိုးဆိုတော့ဘိုးစင်ပါလို့ကျွန်တော်ဖေဖေမျိုးတွေအထူးလူပဲအဲဒါတမယာဆိုင်ကတော့ကျင့်သုံးလာတယ်ဆိုတော့ကျွန်တော်လည်းလက်ရှိလည်းဒီလိုပဲကျင့်သုံးတယ်နောက်လူတွေလည်းဒီလိုပဲဖြစ်နေကြတယ်ဘာလို့လဲဆိုတော့အဆင်ပြေပါတယ်ကျွန်တော်ကတော့အရင်ကြိုက်တယ်ဒီပြဌာန်းတော်ကဟုတ်ကဲ့
ယောက်ျားတယောက်မဖောက်ပြန်အောင်မိန်းမတယောက်မဖောက်ပြန်အောင်ဆွေးထားရုံတစ်ခုကလွဲလို့ပေါ့နော်ဟိုမဖောက်ပြန်အောင်ဆိုတော့အဲ့ဒီအခွင့်အရေးအဆုံးပေါ့နော် အဲ့လိုမျိုးလည်းရှိသလိုတစ်ဖက်မှာလည်းတွေးစရာတွေအများကြီးရှိတယ်ပေါ့ဥပမာဒီစနစ်ဒီဟိုဒါဆိုရင်ဒီစနစ်ဟာဒီဟိုအိမ်တော်နဲ့မိန်းမတွေအတွက်ပဲအကာအကွယ်ပေးမှာလားတကယ်လို့များဒီအိမ်တော်နဲ့ယောက်ျားတွေနဲ့ညီဆုံးပြီးတဲ့ဒီအပြုစင်မိန်းကလေးတွေပေါ့နော်ဥပမာစန္ဒပါလို့ဖြစ်စေမပါလို့ဖြစ်စေညီဆုံးပြီးတဲ့အပြုစင်မိန်းကလေးတွေနောက်ဒီကျမတို့အနိုင်ကျင့်ခံရတဲ့ဒီလို rape case တွေပေါ့နော်ဒါမျိုးတွေရှိလာရင်ရောဒီမိန်းကလေးတွေဖက်ကအနေနဲ့ကြတော့ဒီဟိုဖက်ရိုင်းရိုင်းပြောရဲဟိုအားလုံးလည်းဟိုသိမှာပါပေါ့နော်ဒီဟိုမထင်မရှားဟိုအငယ်အနောင်ဘဝမျိုးနဲ့ပဲဟိုရှိရမှာလားအဲ့လိုပေါ့နော်ဆိုတော့ဒါမေခွန်းနေရတော့အဖြေရတော့ရှိမှာပါအဖြေရတော့ရှိနေမှာပဲဒါပေမဲ့မေခွန်းထုံးစရာကြီးဖြစ်လာတာပေါ့နော
်ကောင်းပါတယ်တိုင်းပြည်လုံးအတွက်တကဘာလုံးကလိုက်နိုင်နိုင်ပို့ကောင်းပါတယ်အဲသူများတိုင်းပြည်တော်ပြောပေါ့နော်ကိုဗုဒ္ဓဘာသာထေရဝါဒသာသနာတော်ကြီးအတွက်တိုင်းပြည်ကခေါင်းဆောင်ကြီးကြီးကဲဆက်ဆက်ဘလူပဲအချို့အချို့ကိုတိုင်းကြီးကိုလူမျိုးတွေလှုပ်လှုပ်ကြတာကြီးပေါ့ဒါကိုမျိုးချစ်စိတ်နဲ့လှုပ်တဲ့အတွက်ဟိုဘလူခေါမလဲဦးလေးတို့နိုင်ငံတော်သမ္မတကြီးတို့ပြောပြောနေတယ်ပေါ့နော်မျိုးချစ်စိတ်ရှိရမှာပဲဒါလည်းမျိုးချစ်စိတ်တစ်ခုပါပဲကိုယူပြီးပြီဆိုလို့ရှိရင်ဖိုးတော့ကဦးလေးတို့ငယ်တွေကအဖိုးတွေအဖွားတွေကတနင်္လာနေ့စနစ်နဲ့ပဲခေါင်းချသွားပါတယ်
အခုလိုအခုလေးပေါ်လာတယ်ဆိုတော့အတွက်ကောင်းတယ်မို့ဘာလို့လဲဆိုတော့အမျိုးသမီးရဲ့အတွက်လည်းရရတဲ့ဆန်လို့ရှိရင်ဒီလိုစနစ်ဥပဒေလေးရှိတာတော့ပို့ပြီးတော့လည်းကောင်းတယ်ပေါ့နော်တကယ်လို့ကိုယ့်ရဲ့အိမ်တော်ဘက်ကဖောက်ပြန်ခဲ့မယ်ဆိုလို့ရှိရင်တော့မို့ပဲဒီဥပဒေနဲ့တိုင်ရမယ်ဆိုလို့ရှိရင်ခံစား권နေတော့ရှိမှာပေါ့နော်အဲ့ဒါဘာလို့ပါလဲဆိုတော့မသိသေးဘူးပေါ့
ဟိုတလင်တမားစနစ်ဥပဒေဆိုပြီးထွက်ပေါ်လာတာကယောက်ျားလေးတွေအတွက်ရောမိန်းကလေးတွေအတွက်ရောဒီမိုကရေစီနည်းအရကြည့်မယ်ဆိုလို့ရှိရင်လည်းဖဲဖြစ်တယ်လို့ကျွန်တော်ထင်ပါတယ်ဘာလို့လဲဆိုလို့ရှိရင်အရင်တုန်းကဆိုလို့ရှိရင်အိမ်တဆောင်မီးတစ်ပြောင်ထားနိုင်တယ်ဆိုလို့ရှိရင်ယောက်ျားလေးတွေကမိန်းမကိုတယောက်တစ်မကပို့ယူခွင့်ရှိတယ်ပေါ့နော်မိန်းကလေးတွေကြတော့ဒလင်တမားစနစ်ပဲအရင်ကတည်းကဖြစ်နေခဲ့ပါတယ်အဲဒီတော့အခုချိန်မှာအကုန်လုံးကိုဒီလိုပြဋ္ဌာန်းလိုက်တာကဟိုကျွန်တော်အနေနဲ့ကခေါင်းနေလို့မြင်နေနောက်ပြီးတော့ဟိုဒီအားမှာဒီဥပဒေကိုဒီဗုဒ္ဓဘာသာမြန်မာအမျိုးသားမျိုးသမီးများအတွက်ဆိုတာမျိုးထက်မြန်မာနိုင်ငံသားများမြန်မာနိုင်ငံသားအားလုံးနဲ့သက်ဆိုင်တဲ့မြန်မာနိုင်ငံသားများအတွက်ကလင်တမားစနစ်ဥရီဆိုရင်ဟိုပိုဘရမအကောင်းလိမ့်မယ်လို့ထင်မြင်စပါတယ်ဟုတ်ကဲ့အဲဒါကျွန်တော်ရဲ့တကူရေးထင်မြင်စချက်ပါ
ဒီဥရီရောကြိုက်ပါတယ်ဘာကြောင့်မို့လဲဆိုတော့ဒီလိုလုံးမှာပဲတင်းလေးတော့ထိမ့်လေးရာရောက်သွားမှာလေတချို့ဆိုရင်ဘာသာကြားပဲဖြစ်ပါပဲဖြစ်ပေါ့နော်အများကြီးယူလို့ရတဲ့ခါကျရင်ခွဲဝေမှုတွေပါလာတယ်ပိုင်ဆိုင်မှုတွေအငင်းပွားလာတယ်ပေါ့နောက်ကိုယ်ကိုယ်ရမှာအများကြီးဖောက်ပြန်မှုတွေရှိတာတယ်ဒါတို့ထိမ့်သိမ့်တဲ့ဥစ္စာတခုဖြစ်သွားတယ်ပေါ့အဲ့တော့ကောင်းပါတယ်ဒီဥရီက
မြန်မာနိုင်ငံမှာတော့ဘာသာကြီး၄ခုအတွက်လက်ထပ်ချင်းနဲ့သက်ဆိုင်တဲ့အိမ်တော်ကန်းဆိုင်ရာဥပဒေတွေရှိပြီးဗုဒ္ဓဘာသာဝင်များအတွက်မြမတလိထုံနှံဥပဒေခရစ်ယာန်ဘာသာဝင်များအတွက်1852ခုနှစ်ခရစ်ယာန်ဥပဒေအစ္စလမ်ဘာသာဝင်တွေအတွက်1953ခုနှစ်အစ္စလမ်ဥပဒေဟိန္ဒူဘာသာဝင်တွေအတွက်1955ခုနှစ်ဟိန္ဒူဥပဒေဆိုပြီးပြဋ္ဌာန်းထားတာဖြစ်ပါတယ်ဒီဥပဒေမူကြမ်းသာအတည်ဖြစ်ခဲ့ရင်တိတ်ကောင်းမှာပဲဆိုပြီးတော့ဝမ်းတာနေကြတဲ့အိမ်အောင်ရှင်မတွေရှိသလိုမရပြိုင်စနစ်ဆိုတာမရှိတော့တာကြောင့်စိတ်ပူပန်နေကြတဲ့အမျိုးသမီးတွေလည်းအများကြီးရှိတာကြတော့မတူတာလေးတွေလို့ပြောရမှာပါရှင်။သွားမျိုးလွယ်မှာ
မောင်ညိုညိုလွင်တင်ဆက်တဲ့မတူတာလေးတွေကိုအစီအစဉ်နားဆင်ခဲ့ရဖြစ်ပါတယ်။ VOA ကနေစနေညပိုင်းသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကို email ကဆက်သွယ်လို့ရဆိုရင် burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင်။ဖုန်းနံပါတ်ကတော့2392381999ဖြစ်ပါတယ်။စနေနေ့ညပတ်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်မှာတော့ကြိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။ဒီအစီအစဉ်ကို line to meter 24 25 32 95စက်တတူကနေဖန်းယူနားဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာတော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့စနေညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေရဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10:00နာရီအထိအစီအစဉ်ကိုတော့ line တို့မီတာ24 25 32နဲ့58တို့အပြင် line လက်မီတာ190တို့ကပါတိုးချက်ဖမ်းယူနားဆင်နိုင်ကြပါရှင်အခုတော့ကိုသားညွန်ဦးတင်ဆက်မဲ့တိုက်ရိုက်လေ line အစီအစဉ်လက်ပါထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်သွားမှာပါရှင်
မင်္ဂလာညချမ်းပါခင်ဗျာစနေညပိုင်းတဲ့လီလိုက်စီစီကနေတော့ကျူစုပါလေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့88ဒီမျိုးဆက်ចောင်းသားတွေအရင်နဲ့ပတ်သက်ပါတယ်အခုဆိုရင်ပဲကျွန်တော်တို့ပြောမယ်ဆိုရင်88လူလှုပ်ရှားမှုကြီးဖြစ်ခဲ့တာနှစ်ပေါင်း28နှစ်တင်းတင်းပြည်လာခဲ့ပါပြီခင်ဗျာတော့88မျိုးဆက်ចောင်းသားခေါင်းဆောင်တွေအနေနဲ့ပြောရမယ်ဆိုရင်လည်းနိုင်ငံအရေးဖြတ်တန်းမှုရောအတွေ့အကြုံရောအတော်လေးရှိလာပြီလို့ပြောလို့ရပါတယ်မြန်မာနိုင်ငံမှာဆိုရင်ထူးခြားပြောရမယ်ဆိုရင် 1920-30 ကာလလွတ်လပ်ရေးကြိုးပမ်းစတင်ပိုင်းမှာပါခဲ့ကြတဲ့ចောင်းသားခေါင်းဆောင်တွေဟာဆိုလို့ရှိရင် 1940-50 တကယ်လွတ်လပ်ရေးလှုပ်ရှားမှုတွေလွတ်လပ်ရေးယူတဲ့လှုပ်ရှားမှုတွေမှာအဓိကနိုင်ငံခေါင်းဆောင်တွေအဖြစ်နဲ့နေရာယူနိုင်ပြီဖြစ်ပါတယ်အခု88မျိုးဆက်ចောင်းသားခေါင်းဆောင်တွေအနေနဲ့ကလက်ရှိနိုင်ငံရေးမှာနိုင်ငံရေးမျိုးဆက်သစ်ခေါင်းဆောင်မှုအနေနဲ့ရက်တည်နိုင်တဲ့အခွင့်အရေးအခွင့်အလမ်းအခြေအနေဘယ်လောက်ထိရောက်လာပြီလဲကျွန်တော်ဒါကိုသုံးသပ်မှာဖြစ်ပါတယ်88မျိုးဆက်ចောင်းသားတွေရဲ့အခမ်းအနားကိုအဓိကသုံးသပ်မှာပါအဓိကပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးကိုဖိတ်ခေါ်ထားပါတယ်ပထမတူကတော့88ညီညာရင်းနဲ့ပုံလင်းလို့ဖွဲ့စည်းရဲ့ခေါင်းဆောင်ဒီ88ကာလလှုပ်ရှားမှုကြောင်းသားခေါင်းဆောင်တူဖြစ်တဲ့ဥက္ကုကူကြီးဖြစ်ပါတယ်နောက်တူကတော့ဒီ88မျိုးဆက်မှာပဲအကြောင်းသားခေါင်းဆောင်ဖြစ်ခဲ့ပါတယ်လက်ရှိမှာတော့နိုင်ငံရေးအရဒီဆောင်းပါးလေးရေးပြီးတော့တုံးတက်နေတဲ့ဒေါက်တာရန်မျိုးသိန်းဖြစ်ပါတယ်ခင်ဗျာသူတို့နှစ်ဦးစလုံးလေးလိုင်းပေါ်ရောက်နေပါပြီကျွန်တော်အရင်ဆုံးဥက္ကုကြီးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥက္ကုကြီးကြားပါလားခင်ဗျာဟယ်လိုဟုတ်ကဲ့ဥက္ကုကြီးကျွန်တော်ခုနပြောသလိုပါ88မျိုးဆက်ចောင်းသားတွေရဲ့လက်ရှိနိုင်ငံရေးအခမ်းအနားပေါ့ကျွန်တော်ခုနပြောတယ်ပြောမယ်ဆိုရင်88မျိုးဆက်ကိုလက်ရှိကုစားပြုပြီးဥဆောင်နေတာ88မျိုးဆက်ညီညာရေးနဲ့လူမှုညီညာရေးနဲ့ဒီပွန်လင်လူဖွဲ့စည်းကဖြစ်ပါတယ်ဥက္ကုကြီးအနေနဲ့ဒီဖွဲ့မှာလည်းဥဆောင်နေတဲ့ခေါင်းဆောင်တူဖြစ်တော့88မျိုးဆက်ရဲ့အခုရှိနေတဲ့ဒီညီညာရေးနဲ့လူပွန်လင်လူဖွဲ့စည်းရဲ့ရည်မှန်းချက်နိုင်ငံရေးမှာဘယ်လိုရပ်တည်သွားမလဲအရင်ဆုံးအားလေးကျွန်တော်တို့ရှင်းပြပေးပါလား
နိုင်ငံရေးကိုအထက်ကွက်ပြောရင်စုတုံလင်းနိုင်ငံရေးနဲ့စုတုံပြနိုင်ငံရေးဆိုပြီးတော့ကျွန်တော်နှစ်ပတ်ရှိတာပေါ့နော်အဲ့ဒါဆိုကျွန်တော်တို့ကလက်ရှိအခြေအနေမှာစုတုံပြနိုင်ငံရေးဖြစ်တဲ့ပြည်သူလူထုရဲ့နေ့စဉ်ပြဿနာတွေမျက်နှာဆုံးရှုံးမှုတွေနောက်လူအပ်ချက်တွေဒီလားချက်တောင်းဆိုချက်တွေအဲ့ဒါတွေကိုကျွန်တော်တို့ကဒီပူဇော်ပြုပြီးတော့ဆန္ဒပေါ်ထုတ်တာတွေနောက်ဒီပြည်သူတွေရဲ့တိုင်တန်းချက်တွေကိုဆိုလို့ရုံးမှာဥပဒေကြံပေးအဖွဲ့တွေနဲ့ဆက်ဆက်ပြီးတော့ကျွန်တော်ဖြည့်ရှင်းပေးတာအဆရှိတဲ့ဖြင့်ကျွန်တော်လုပ်ပါတယ်ဆိုတော့နောက်တစ်ခုကတော့နိုင်ငံမှာအရေးအကြီးဆုံးကိစ္စတွေဖြစ်တဲ့ဒီပြည်ပုံခြေခံဥပဒေအချင်းကြီးတို့နောက်တင်းသားလက်နက်တိုင်းအဖွဲ့ကြီးများနဲ့ဆက်ရစေရင်းကျန်ရေးစုနေပွဲတွေအောင်မြင်ဖြစ်သမှုကိစ္စမျိုးတွေပါကျွန်တော်တို့လှုပ်တော်တင်ပါကနေပြီးတော့ဒီဖွဲ့စည်းပုံခြေခံနဲ့ပတ်သက်လို့လူမှုဆန္ဒကောက်ခံတာတွေကျွန်တော်တို့လက်မှတ်၅တန်းကျော်နိုင်ငံလုံးတိုင်းကြားနဲ့ကျွန်တော်တို့ဆက်တဲ့အတွက်ကြောင့်ဥဆောင်ပြီးဆောင်ရွက်ခဲ့တယ်လို့ဒီလူလူသားထဲမှာအတိတ်ကပြည်ရဲ့ချင်းယုံဆုံးဆောင်မှုတွေလည်းကျွန်တော်တို့တောက်ဆောင်ရွက်ခဲ့ပါတယ်။နောက်တိုင်းရင်းသားလည်းနဲ့ပြည်ပွဲကြီးများတိုင်းရင်းသားနိုင်ငံရေးပါတီများနောက်ပြည်မကနိုင်ငံရေးအင်အားစုများနောက်အစိုးရပိုင်းကနိုင်ငံရေးအဖွဲ့ပေါ်ဆောင်ရေးအဖွဲ့တွေနဲ့ကျွန်တော်ပြီးကြသည့်စုလေးသာရောကျွန်တော်တို့ဒီအချက်ခဏဆိုတဲ့လို့ကျွန်တော်တို့အထူးတွေ့ဆက်ဆံပြီးတော့နိုင်ငံရေးနဲ့ပတ်သက်တဲ့ဆောင်ရွက်နေတာရှိပါတယ်။အဲဒါကျွန်တော်တို့လက်ရှိအခြေအနေမှာတော့လွတ်တော်ပြင်ပနိုင်ငံရေးအနေနဲ့ဒီလေယာဉ်ရင်းသိမှုနောက်ကလူမတ်ချန်နယ်လူကုန်ရေးချိုးမှုအဂတိလိုက်စားမှုစတဲ့အင်တာနက်မှုတွေလည်းပဲရုံးမှလက်ခံပြီးတောင်းရည်တာရှိပါတယ်ဒါကတော့ကျွန်တော်တို့ဆက်ချင်းမျိုးတွေညနေကပြင်းရင်လူအဖွဲ့အနေနဲ့တော်တော်ပြင်ပနိုင်ငံရေးဆောင်ရွက်ချက်တွေဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျပြောရမယ်ဆိုရင်တကယ်တမ်းနိုင်ငံရေးလုပ်မယ်ဆိုရင်လွတ်တော်နိုင်ငံရေးအာဏာနိုင်ငံရေးကပို့ပြီးတော့ရေးကြည့်တယ်လို့နိုင်ငံရေးသမားတွေကယူဆပါတယ်ခင်ဗျဒီအတွက်ကဘယ်လောက်ထိပြင်ဆင်ထားပြီးပြီလဲ
ကျွန်တော်ကတော့ဒီလွတ်တော်နိုင်ငံရေးကိုပါဝင်ဆောင်ရွက်သွားမယ်လို့ကျွန်တော်လုံခဲ့တဲ့ဒီတက်နစ်ဒီပါကတည်းကကျွန်တော်သတိရှင်ကြပဲကျွန်တော်ကြီးညာထားပါတယ်ဒါကျွန်တော်အနိုင်ကလည်းတိုင်းပြည်မှာလွတ်တော်ဟာနိုင်ငံရေးအရပူဇော်ပြုမှုပြည့်စုံအားကောင်းလာပြီဆိုရင်အစ္စနာတွေဖြည့်ရှင်းနိုင်တဲ့အဓိကပန်းတိုင်ပေါ့ထုံချက်ဖြစ်လာစေခြင်းနဲ့ဒါကြောင့်လည်းလွတ်တော်နိုင်ငံရေးအားကောင်းလာအောင်ကျွန်တော်ကိုယ်တိုင်ရေကောက်ပွဲဝင်မယ်လို့ပြီးတော့ကျွန်တော်ဆုံးဖြတ်ချက်ဖြစ်ပါတယ်အလားတူကျွန်တော်နဲ့စိတ်တူတော်တူဖြစ်တဲ့88 ကောင်းဆောင်တွေလည်းပဲရွေးကောက်ပွဲဝင်ကြမယ်လို့ကျွန်တော်အဲလိုဆွေးနွေးခဲ့တာရှိလို့ပါခင
်ဗျ။ဟုတ်ကဲ့ခင်ဗျ။အခုကျွန်တော်ထပ်ပြီးတော့မေးချင်တာကအခု88မျိုးဆက်အနေနဲ့ပြောမယ်ဆိုလို့ရှိရင်ဒီရွေးကောက်ပွဲအတွက်ခုနအာနာနိုင်ငံရဲ့အတွက်ဘယ်လောက်ထိပြင်ဆင်ထားပြီးပြီလဲဘယ်လောက်ထိဝင်နိုင်မှုကြိုးစားပြီးပြီလဲနောက်တစ်ခုကကျွန်တော်ခုနအစပြောသလိုပါနိုင်ငံရေးမျိုးဆက်သစ်ခေါင်းဆောင်မှုအနေနဲ့88မျိုးဆက်ကျောင်းသားကျောင်းဆောင်ဟောင်းတွေအနေနဲ့ဘယ်လောက်ထိဆင်သစ်ဖြစ်နေပြီလဲ
ရှင်ကကျွန်တော်ကဝေဇဘယ်လေးအတုံးတုံးနဲ့ပတ်သက်ပြီးတော့ကျွန်တော်လည်းနည်းနည်းလေးဆွေးနွေးချင်တယ
်ဟုတ်ကဲ့
အာဏာနိုင်ငံကြီးလို့ပြောတဲ့ဟာကဟိုအဆုံးမြေဘောမျိုးဖြစ်နေတယ်ပေါ့နော်ရုပ်ရည်အာဏာဆိုတာဒီကျွန်တော်တို့ကဟိုကြားလိုက်ရတဲ့အခါမှာအကောက်ဖြစ်တယ်တကယ်တော့ကျွန်တော်တို့ကစစ်တော်နိုင်ငံကြီးကိုတွားရတယ်ဆိုတာနိုင်ငံအတွက်ကိုယ့်ရဲ့စေတနာတွေစိတ်ကူးစိတ်တမ်းတွေကိုလှုပ်ဆောင်ခွင့်ရဖို့အတွက်ကျွန်တော်တို့ကဒီလုံပိုင်ခွင့်ရဖို့အတွက်ကျွန်တော်စူးစမ်းကြည့်ရတာအာဏာဆိုတဲ့အဆုံးအပေါ်မှာကျွန်တော်နားလည်မှုလို့ပြောမှာဆိုတယ်အဲ့တော့အဲ့လိုစူးစမ်းတဲ့ငါကကျွန်တော်တို့ကဒီဒီမိုကရေစီအားစုတွေကိုအားကောင်းကောင်းနဲ့ကျွန်တော်ထွက်တော်ထဲမှာရောက်လာခြင်းချင်းနဲ့ဒါကြောင့်ဒီမိုကရေစီအားစုတွေအားကောင်းလို့ဝန်ခံနေုံနဲ့ကားလို့ဖြစ်ပိုတိုင်းအားဖြည့်ပြီးတော့ဆောင်ရွက်ဖို့ကျွန်တော်တို့စူးစမ်းကြတာဖြစ်ပါတယ်
ဟုတ်ကဲ့အဲ့တော့အဲ့တော့ကြောင့်မလို့ဒီ88မျိုးဆက်ကျောင်းသားတွေအနေနဲ့ကျောင်းသားခေါင်းဆောင်တွေအနေနဲ့လက်ရှိနိုင်ငံရေးအာဏာနိုင်ငံရေးမှာပတ်ဝန်းနိုင်မှုအခြေအနေအခွင့်အလမ်းကဘယ်လောက်ရှိနေပြီလဲအခွင့်အလမ်းပေးနေပြီလားအခွင့်အရေးပေးနေပြီလားအခြေအနေရောက်နေပြီလား
ခုကကျွန်တော်တို့ဒီရေကောက်ပွဲဝင်မှုကိုကျွန်တော်စူးစမ်းနေတာမှာတော့ကျွန်တော်တို့ထဲကပုံပြောချက်တယောက်ပေါ့လေဒါအမှုတော်ဒီကြီးအပွဲကျင်းပနေပြီးတော့ကိုယ်စားလှယ်လောင်းအဖြစ်ရွေးချယ်တယ်ကျွန်တော်တို့သိရတာကလွယ်ပြီးတော့ဟိုကျန်နဲ့ကိုယ်စားလှယ်လောင်းအဖြစ်နဲ့ရှင်ကြံမှုကြိုးစားတဲ့သူတွေတော့လုံးဝစိတ်ပါငင်းပယ်ခံရတာရှိပါတယ်အဲ့တော့တစ်ဖက်ကလည်းကျွန်တော်ကအာနာဆိုတာတက်ကိုဥဥစာဆိုတာက soft power ပေါ့နော်အာနာအပြော့တာပေါ့အဲ့တော့လူလူပေါ်မှာကျွန်တော်တို့အလားပြောဆိုလို့ဒီမှာယုံကြည်လက်ခံနေတဲ့အခြေအနေဟာအာနာတဲ့ပို့ပြီးတော့တကိုးကြီးတဲ့ဒါဩဇာအဲ့တော့ကျွန်တော်တို့ဆောင်ရွက်ချက်တွေနဲ့ဆက်ပြီးလူလူကဒီအကြောင်းသားကောင်းဆောင်တွေဟာစစ်ပေါ်ကတော့ဘာအခွင့်အရေးမှမယူဘဲသူတို့အနစ်နာခံပြီးဆောင်ရွက်ခဲ့တယ်ဆိုတာဒီကျောင်းသားကောင်းဆောင်တွေဟာဒီမိုကရေစီရေးနဲ့လူခွင့်ရေးအတွက်ဒီလူတွေအတွက်စစ်သားဖောက်သွားမှာမဟုတ်ဘူးကျွန်တော်ယုံကြည်တဲ့ယုံကြည်မှုဟာအရေးမှာအရေးကြီးတဲ့အရင်းတစ်ခုဖြစ်ပါတယ်။ဒါကြောင့်ကျွန်တော်ကတော့လူတို့ရဲ့ယုံကြည်ထောက်ခံမှုဒါကြီးဟာအရင်းမှာအရေးကြီးတဲ့အရင်းနဲ့လို့ကျွန်တော်အဲ့လိုယုံကြည်ပါတယ်
ဟုတ်ကဲ့ဒါမှမဟုတ်ခုနကပြောတဲ့လက်ရှိအာဏာနိုင်ငံရေးနဲ့ပြောမယ်ဆိုရင်တော့လက်ရှိမြန်မာနိုင်ငံရေးမှာအကဲခတ်တော်များကပြောတာဒေါ်ဆန်းစုကြည်ရှိပြီးတဲ့ NLD ပြီးလို့ရှိရင်88မျိုးဆက်အဖွဲ့ဟာဒုတိယဩဇာအကြီးဆုံးအဖွဲ့အစည်းတစ်ခုဖြစ်ပါတယ်ခင်ဗျာအဲ့တော့ NLD မှာလည်းအခုလိုမျိုး88ခေါင်းဆောင်တွေဝင်ပြီးဥဆောင်ခွင့်မရဘူးဥဆောင်နိုင်တဲ့နေရာမျိုးမှာမရှိဘူးဆိုရင်88ခေါင်းဆောင်တွေနဲ့တိကျပါတီကိုဖွဲ့ဖို့ရှိလားတိကျနိုင်ငံအင်အားစုအနေနဲ့ရပ်သွားဖို့ရှိလားဘယ်လိုမျိုးရပ်တည်မလဲခင်ဗျာ
တို့ကဒီစစ်လေးလုံး28နှစ်မြောက်အခမ်းအမချင်းပါခင်ဗျာတို့ဒီရှင်းလေးလုံးနဲ့ဝင်ရက်တွေပေါ့စုံကြီးအယူကြီးကျွန်တော်တို့နဲ့တိတိအုပ်စုတွေခွဲပြီးကျွန်တော်တို့ဆွေးနွေးခဲ့တာရှိပါတယ်အဲ့တော့88မျိုးဆက်နဲ့2015အလွန်နိုင်ငံရေးအခြေအနေနဲ့ပတ်သက်ဆွေးနွေးကြတဲ့အခါမှာ88မျိုးဆက်အနေနဲ့နိုင်ငံရေးအရပါတီတစ်ခုချင်းနဲ့ဆက်ပြီးတော့လက်တီသွားဖို့ဆိုတာကိုလည်းကုသလေတွေကနေပြီးတော့ဆွေးနွေးတင်ပြကြတာရှိပါတယ်တိုက်တွန်းကြတာရှိတယ်အဲ့တော့ကျွန်တော်တို့အနေအထားကျွန်တော်တို့နိုင်ငံရေးဖြတ်သန်းမှုကကျွန်တော်တို့28နှစ်တော့တိကျရှိခဲ့ပါပြီကျွန်တော်တို့အတက်အကျော်တွေကလည်းလူလက်ပိုင်းနဲ့ကျွန်တော်တို့ရောက်နေပါပြီအဲ့တော့ကျွန်တော်တို့အတွေ့အကြုံကြီးကျွန်တော်တို့လေ့လာမှုကြီးနောက်ကျွန်တော်တို့နဲ့တိုင်းသားအင်အားစုတွေတန်တမအင်အားစုတွေပြည်သူတွေစာမှုတွေအရေးအမြစ်တွေဟာနိုင်ငံအတွက်ချစ်ချစ်ရောက်ရောက်ကျွန်တော်တို့အတင်းချနိုင်လို့ဆိုရင်တော့ရေရှည်မှာကျွန်တော်တို့ဒါနဲ့ဒီပါတီတစ်ခုအဖြစ်နဲ့လက်တီတော့နဲ့သွားဖို့လဲကျွန်တော်တို့ကြိုးစားသွားမယ်ဆိုတာကိုတော့တို့စိတ်ကြည့်တဲ့ဘောတူကျဲပေါ်လေးခေါင်းဆောင်လေးကြားထဲမှာတို့ဆွေးနွေးချက်ရှိပါတယ်ခင်ဗ
ျဟုတ်ကဲ့ဒီပေါ်မှာတော့တခြားဆွေးနွေးချက်မျိုးတွေရှိပါသလားအထူးဖြစ်ဆိုရင်ရစ်ကောက်ပွဲလိုဟာမျိုးဖြတ်သန်းရမယ်ဆိုလို့ရှိရင် NLD လိုအင်အားစုမျိုးနဲ့ရှိမယ်ဒါကရှင်ပြိုင်ပဲဖြစ်လာနိုင်လားဘလို့အနေထားမျိုးနဲ့ရပ်တည်သွားမလဲ
ဒီမိုကရေစီဆိုတာကတော့ပါတီအဖွဲ့အစည်းတစ်ခုဆိုတဲ့အမည်ဆိုရင်ပြည်ရဲ့ယုံကြည်ချက်ကိုယ့်ရဲ့မူဝါဒလမ်းစဉ်တွေကိုဖျက်ပြပြီးတော့လူတို့ကိုဟုတ်ကဲ့အော်ကျွန်တော်တို့ချီးကျူးရတာအဲ့တော့ကျွန်တော်တို့ကလည်းဒီရှင်မှာအင်းပါတီအဖွဲ့အစည်းတစ်ခုနဲ့လှုပ်တော့မယ်ဒီလူတို့ကိုကိုယ့်ရဲ့မူဝါဒအလန်းတင်တွေကိုခိုင်ခိုင်မာမာချပြပြီးခေုံးနဲ့နိုင်ငံရေးပါတီကိုကျွန်တော်ဖြစ်တည်ခြင်းနဲ့အဲ့တော့ကျွန်တော်တို့အင်မတန်ဟိုဒေတာချင်းမျိုးတွေကိုကျွန်တော်အောင်ဆန်းကိုကျွန်တော်ပြန်လေ့လာမယ်ရှင်ကိုကျွန်တော်အောင်ဆန်းဟာလူတို့ကိုပြောတဲ့အခါမှာတက်တာတဲ့ဥဆောင်မှုကိုပြည့်တယ်ဥပမာအဖြစ်ဆိုရှင်ကျွန်တော်တို့ဒါ
ောင်းပြီးပလီခေါ်တော်ရီကောက်ပွဲနဲ့ပတ်သက်လို့ရှိရင်ဘုဒ္ဓအောင်လာဖတ်တတ်မဲ့ပြကြရှင်းတတ်တဲ့လူလူရှိရမဲ့ဌာနကိုတောင်းတယ်ပြီးတဲ့အခါကျတော့တစ်နှစ်တွင်းလို့ညတ်တရမယ်ဆိုကတိကိုလည်းတက်ပြတ်သားတော်ဘူးလို့ဆက်ခံပြပြတယ်ရရင်ရမယ်မရရင်ချမယ်ဆိုတာလည်းတစ်ခါလေလမ်းကြောင်းမှာပြီးတယ်အဲ့ဒီအခါကျတော့ဟိုဒီလိုနိုင်ငံရေးမှုမျိုးဒီလိုလမ်းစဉ်ပြတ်သားတာမျိုးကို group ကလည်းရုံရုံနဲ့ထောက်ခံကြတယ်အဲ့တော့ကျွန်တော်တို့ရေးရှိကျွန်တော်တို့နိုင်ငံအတွက်ဒီတွေကဒီပူဇော်လောက်ပဲဘူဝါတက်တင်ခိုင်ခိုင်မာမာနဲ့ခြားပြပြီးစီယုံနဲ့နိုင်ငံရေးပါတီမျိုးကိုဆောင်တော့ရှစ်ချီခြင်းနဲ့ကျွန်တော်တို့ပဲလူမျိုးပြောင်းအောင်အတိုင်းကိုကြိုးစားသွားမယ်ဆိုတဲ့အင်ချက်ချက်ရှိပါတယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပတ်သက်လို့ပါ88မျိုးဆက်အနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဝိုင်းရံသွားပါမယ်ဆိုတဲ့ပြီးခဲ့တဲ့ကျွန်တော်တို့ထုတ်ပြန်ချက်တွေပြောဆိုချက်တွေကျွန်တော်သိရပါတယ်အဲ့တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပတ်သက်လို့လက်ရှိနိုင်ငံရေးဥဆောင်မှုနဲ့ပတ်သက်လို့ရောဥက္ကဋ္ဌကြီးရဲ့အမြင်ဘယ်လိုသုံးသပ်ပါလဲ
ကျွန်တော်ကပါတီတစ်ခုနဲ့ပတ်သက်လို့တော့ကျွန်တော်ဆက်ချက်မပြီးလို့ပေါ့အဲ့တော့ကျွန်တော်တို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ရှစ်ချက်ချင်းဒီအင်ဂျင်ရင်းနဲ့ပြင်းပြင်းထန်ထန်ကြီးတို့ပူးပေါင်းညီညာချင်းမှာကျွန်တော်တို့သဘောထားရှင်းရှင်းလင်းလင်းကျွန်တော်တို့ထုတ်ပေါ်ထားပါတယ်အဲ့တော့ကဘာလို့ဆိုကျွန်တော်တို့ဒီနိုင်ငံရေးယုံကြည်ချက်အယူချက်တည်ချက်တူတဲ့ဒီမိုကရေစီအင်အားစုများဆိုင်းရင်းသားအင်အားစုများကိုအောင်မြင်ရေးအတွက်ဝန်ရံသွားမယ်ကိုကျွန်တော်ကြည့်နေတာပါအဲ့တော့ကျွန်တော်တို့က2015ခုနှစ်ကွဲဟာအင်တာအေးရှိတဲ့ချိုးဖြစ်ဖြစ်တဲ့အတွက်တော့ကျွန်တော်တို့ဒီဒီမိုကရေစီအင်အားစုများအောင်နိုင်ရေးအရင်းသားအင်အားစုများအောင်နိုင်ရေးဆိုတဲ့ဥပဒေချက်ပြီးတော့ကျွန်တော်တို့ကခိုင်ခိုင်မာမာဆွဲကန်ပြီးတော့ကျွန်တော်တို့ရှိပြီးတော့ကျွန်တော်တို့စူးစမ်းပေးသွားမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာဥက္ကဋ္ဌကြီးလီလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်ဒေါက်တာရေမျိုးသိန်းကိုဖိတ်ခေါ်ချင်ပါတယ်အဲဒေါက်တာရေမျိုးသိန်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ကိုရေမျိုးသိန်းရဲ့ရည်တဲ့နိုင်ငံရေးဆောင်ပါတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဖြစ်စီ88အဖွဲ့ကိုဖြစ်စီခက်ဆက်ဆက်လေးရည်တာသတိထားမိပါတယ်ခင်ဗျာအဲ့တော့88နှစ်ပတ်လည်နေ့လည်ရောက်လာပါပြီ88မျိုးဆက်အခန်းမျိုးဆက်ကျောင်းသားတွေရဲ့အခန်းကဏ္ဍပြောရမယ်ဆိုရှင်လာမယ့်ရွေးကောက်ပွဲမှာခေါင်းဆောင်မှုတချို့အနေနဲ့ရွေးကောက်ပွဲဝင်ဖို့ကြိုးစားတယ်မအောင်မမြင်ဖြစ်တယ်ဒီအခြေအနေမျိုးတွေကြုံနေရပါတယ်အဲ့တော့88မျိုးဆက်ကျောင်းသားတွေကျောင်းသားခေါင်းဆောင်ဟောင်းတွေရဲ့လက်ရှိနိုင်ငံရေးမှာရှိနေတဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ကိုရံမျိုးသိန်းဗမာသုံးသက်ဝေဖန်လိုပါလေကျွန်တော
်လေ့လာမိတယ်လို့ပေါ့လေကျွန်တော်တို့88မျိုးဆက်ကိုဖြတ်တန်းခဲ့တဲ့ကျောင်းသားခေါင်းဆောင်ကြီးမျိုးကျောင်းသားတွေဟာလက်ရှိအခြေအနေမှာကျွန်တော်တို့လွတ်တော်တွင်နိုင်ငံရေးမှာကိုလွတ်တော်ပြည်ပနိုင်ငံရေးမှာကိုဖြန့်ကျက်ပြီးတော့ရှိနေတယ်လို့ကျွန်တော်ကယူဆရမြင်ပါတယ်။ဒါပေမဲ့တကယ်တမ်းအများစုရှိနေတာကတော့လွတ်တော်ပြည်ပနိုင်ငံရေးမှာဟိုမိရခန္ဓာအသီးသီးကနေပြီးတော့ဟိုပါဝင်ဆောင်ရွက်နေတဲ့အနေအထားတွေကိုတွေ့ရပါတယ်ဗျ။အဲ့ဒီအခါကျတော့ကျွန်တော်အမြင်အားဖြင့်တော့လက်ရှိအခြေအနေမှာ88မျိုးဆက်ကျောင်းသားခေါင်းဆောင်တွေကျောင်းသားမျိုးဆက်တွေဟာလက်ရှိနိုင်ငံရေးတနည်းအားဖြင့်ပြောမယ်ဆိုရင်လွတ်တော်နိုင်ငံရေးမှာပါဝင်ဆောင်ရွက်ဖို့အတွက်နော်ကိုအားရောညံအားရောအစဉ်အပြင်ဖြစ်နေတဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်ကမြင်ပါတယ်။ဒါပေမဲ့ကျွန်တော်အားမလို့အားမရဖြစ်မိတဲ့အချက်တစ်ခုကတော့လက်ရှိ88မျိုးဆက်မကျောင်းသားတွေဟာနော်ဘာဖြစ်လို့နော်ကိုချောက်ဘောကိုချက်ပြီးတော့ပြီးကြလွတ်လပ်တဲ့နိုင်ငံရေးပါတီတစ်ခုခြေတော်တူတောင်ဖို့ကိုတွတ်ဆုပ်နေတာလဲဆိုတဲ့အချက်ပေါ်မှာတော့ကျွန်တော်တော်တော်လေးဘဝင်မကြဖြစ်မိပါလေတကယ်တမ်းအားဖြင့်ငယ်ပယ်အသီးသီးမှာရှိနေတဲ့88မျိုးဆက်ကျောင်းသားတွေကိုနော်ဟိုဘုံလုံးငန်းစဉ်ဘုံသဘောထားတစ်ခုပေါ်မှာအားလုံးစုစည်းပြီးတော့စနစ်တကျမူဝါဒပေါ်မှာအခြေခံနဲ့နိုင်ငံပေါ်မှာအခြေခံနဲ့နိုင်ငံရေးပါတီတစ်ခုကိုထူထောင်နိုင်လာမယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့နောက်9နှစ်10နှစ်နိုင်ငံရေးဖြစ်ပေါ်တိုးတက်မှုအတွက်ကိုအများကြီးအထောက်အကူပြုလိမ့်မယ်လို့ကျွန်တော်ကယုံကြည်ပါတယ်ဗ
ျဟုတ်ကဲ့ကိုရံမျိုးသိန်းခုနပြောတဲ့ထဲမှာလွတ်တော်တွင်လွတ်တော်ပါဒီနေရာတွေမှာ88မျိုးဆက်ကျောင်းသားတွေတော်မီဖြန့်ကျက်တာနေရာယူထားတယ်ဒါပေမဲ့ကျွန်တော်မေးချင်တာကလက်ရှိမြန်မာနိုင်ငံရေးမူဝါဒတွေမှာအဆုံးဖြတ်ပေးနိုင်တဲ့ခေါင်းဆောင်မှုဘိုင်းမှာ88မျိုးဆက်ကျောင်းသားခေါင်းဆောင်တွေဩဇာခုနကကိုကိုကြီးပြောသူဩဇာရတော့ရှိပါတယ်ဒါပေမဲ့နေရာဆိုတဲ့နေရာမျိုးမှာမရှိသေးနိုင်တာဘယ်လိုအခက်အခဲကြောင့်လဲဘယ်လိုကြောင့်လို့ယူဆပါလဲအဲ
ကျွန်တော်မြင်တာတော့ပေါ့လေဒါတလို့ဒီဖြစ်ပေါ်နိုင်ငံရေးတွေကိုပါဝင်ဆောင်ရွက်ဖို့နော်ဟို88မျိုးဆက်ကျောင်းသားဒီ88မျိုးဆက်တွေကစဉ်းစားဆုံးဖြတ်တဲ့အချိန်မှာအရွေးချယ်စရာအနေနဲ့ပေါ့လေကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် Lando the Kube, Chili and the Tao Duyama. Any Kajaro, the Yuja the Kube, who E. Kobido, or the Yuja the Kubebo Mabe, the Lando Kubebo Mabe, the Shokia and the Tashi de Kajaro, the Shifashi Yuza, John Hari Gu, no, another democracy, a Fajogani, Kozale Lounge, Lemakani, a Kama, and Nanya, a chair there the Kubori. A quiet line of your machine, a chat day at the cool. Mammy only legends, I lay out in the time you see it, General Maria.
Okay, so I'm a pure major, a good amusing at the chapa. A gulu, a new that music project, she said she gone only, lemon can I take it saga. She said she had done Nina Nila and the Nina Nila blew up with Nina Valacra.
General, the Uja and Yenna Domasun, a new that democracy, a project, Devo, and I Nina Nile, General Maria.
Baja Malacra.
ဒီကကတော့ကျွန်တော်တို့နိုင်ငံမှာရှိတဲ့เนาะပြည်သူလူထုအများစုဟာဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရှေ့ဆက်ရှေ့မျိုးဆက်ခေါင်းဆောင်တွေနဲ့ပူးပေါင်းဆောင်ရွက်တဲ့လက်ချင်းချိတ်ပြီးဆောင်ရွက်တဲ့နိုင်ငံရေးအခင်းကျင်းတစ်ခုတောင်းတနေတာအတော်ကြာပြီလို့ကျွန်တော်ကမြင်ပါတယ်အဲဒီခါကျတော့လက်ရှိရွေးကောက်ပွဲ 2022年哦,那2022年嘛,包括那個中華紅牛啊。阿牛達的模式,阿佛中呢,不包比到,就到南海魚嘛,包圍沒所的,這邊裡出來的一切嘛。譬如例如阿牛族啊,阿曼達嘛,完妙完達,去開家的你頭都要吧。第三呢,另外都有錢呢嘛,龍的那年年的啊,去開比到三大片裡的這種的去嘛。但因為就別,誒的一切呢牛幹裡的哦。
တို့ပြောနေထားတဲ့အတိုင်းဖြစ်မလာတဲ့အပေါ်မှာကျွန်တော်မြင်အားဖြင့်တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပေါ်မှာเนาะယုံကြည်မှုတွေအားကိုးမှုတွေညှို့နှိမ့်မှုတွေအတိုင်းအတာတစ်ခုထိခိကိုက်သွားနိုင်တယ်လို့ကျွန်တော်ကယူဆပါတယ်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုကိုကြီးကိုမေးချင်ပါတယ်ခုနကကိုရမျိုးသိန်းပြောသွားတဲ့ထက်ကတစ်ချက်ပါပဲသူမေးခွန်းကတကယ်ကိုနိုင်ငံရေးကမူဝါဒတစ်ခုပေါ်မှ
ကျွန်တော်က28နဲ့28နဲ့နိုင်ငံရေးစလုပ်သေးကကျွန်တော်တို့လူငယ်ရောက်ရဲ့ကျွန်တော်နေနာခံနေတဲ့စိတ်ကိုအခြေခံပြီးလို့ပဲကျွန်တော်တို့ကနိုင်ငံရေးတွေကိုရောက်လာတာအဲ့တော့ယာရုလူအာနာတို့နေရာတို့ဆိုတာမျိုးကိုသူကဟိုမဲ့လဲမမဲ့ဘူးဘယ်တော့မှလည်းအဲ့ဒီအတွက်လုံမှာမဟုတ်ဘူးဆိုတော့စိတ်ကကျွန်တော်တို့အပေါင်းများဆိုတာကျွန်တော်ဒီတိုင်းပဲကျွန်တော်ရက်တည်ပြီးတော့ကျွန်တော်တို့လူတွေကိုင်လာခဲ့တယ်နောက်တစ်ခုကလည်းကျွန်တော်တို့ကိုယ်တိုင်တချို့ဟာတွေမှာမချင်မရဲနဲ့ကိုယ့်ဘာကိုကုကုထပြီးတော့လုပ်မြင်ကောင်းမယ်လို့စဉ်းစားမိတိုင်းမှာလည်းပဲဒီလူကြီးအမြင်ရှုပ်ထွေးသွားမလားလက်ရှိနေတဲ့လူလူယုံကြည်ကိုးစားတဲ့ပါရီနဲ့ရှင်ပြိုင်လုပ်တယ်လို့များမြင်မလားဆိုတော့ဒီချောင်းချောင်းမှုတွေနဲ့ကျွန်တော်တို့ကဒီခုနကလုပ်နေဆိုတာကိုသိပေမဲ့ကျွန်တော်တို့တင်းသိမ့်လာခဲ့ပေါ့လေဒါကြောင့်လဲဒီမိုကရေစီအင်မတ်တူအားလုံးကိုဆိုပြီးတော့ကျွန်တော်တို့ကတွေ့လို့ဆောင်မှုတွေအញ្ញံမှုတွေပံပိုးမှုတွေပဲကျွန်တော်တို့ကအဆောက်ထုတ်လာခဲ့ပြီးတော့ဥပါကိုတီးကြားမှုမလုပ်ဖြစ်ခဲ့ဘူးမလုပ်ခဲ့ဘူးနော်အဲ့ဒါကလည်းဒီမိုကရေစီရေးလှုပ်ရှားမှုတစ်ခုလုံးကိုကျွန်တော်တို့ကြောင့်အကောင်းတာပဲဖြစ်စေခြင်းနဲ့အခုခုစိတ်ကြိုက်သွားတာမျိုးဖြစ်စေခြင်းနဲ့အတွက်ကြောင့်ကျွန်တော်တို့အဲ့ဒါလိုဆင်ခါခဲ့တာပါအခုလည်းပဲကျွန်တော်တို့ဒါရေးရှိမှနိုင်ငံရေးပါတီတစ်ခုချင်းနဲ့တွားဖို့လို့ဆင်ခါတဲ့အခါမှာလည်းပဲအခုစဉ်းစားချက်ဟာ2015ရွေးကောက်ပွဲရကူတလုံးတရားထိခိုက်မသွားအောင်အဓိကဂရုစိုက်ပါတယ်။ဒါကြောင့်2015ရွေးကောက်ပွဲအလွန်မှာရေရှည်သွားဖို့ကိုတော့ကျွန်တော်စဉ်းစားပါတယ်။အချစ်တစ်ဖက်ကလည်းပဲဒေါက်တာစုကြည်ရဲ့အသက်အရွယ်နဲ့တူးရဲ့လူမှုထောက်ခံမှုအချိန်အုံရထားတဲ့အချိန်မှာတော့ကျွန်တော်ဒေါက်တာစုကြည်ကိုပုံပြီးတော့ယုံကြည်အားကိုးနေကြတာရှိတယ်။ဒါကြောင့်ဒေါက်တာစုကြည်အလွန်ပေါ့အဲ့ဒီကာလမှာသူတို့ဒီနိုင်ငံရေးဒီအားကောင်းလာအောင်ဘလို့ပြည်စည်းလဲဆိုတဲ့ဟာကိုလည်းဒါကိုကျွန်တော်တို့စဉ်းစားပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့စဉ်းစားချက်တိုင်းဟာအစ်ကြီးငယ်ရဲ့ဒီပြည်အောင်လဲကိုအားကောင်းအောင်ပဲကျွန်တော်တို့စဉ်းစားတယ်။အစ်ကြီးဟာတဲ့ကိစ္စမျိုးဆိုရင်ကျွန်တော်တို့အစဉ်အဆက်တစ်လျှောက်လုံးကျွန်တော်တို့ဟိုရှင်ကျင်လာခဲ့တယ်။ဆောင်ထိန်လာခဲ့တယ်လို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ်
။ဟုတ်ကဲ့ကိုကြီးရောတော်တော်ရံမျိုးတင်းရောဒီလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာ။တော်ရရှင်နဲ့အလှည့်ကျွန်တော်ပေးချင်ပါတယ်။ကိုလှမောင်ကြားပါလားခင်ဗျာ။ကိုလှမောင်ဆွနှုတ်လို့ရပါတယ်။ဒီလိုင်းပေါ်မှာမင်းမြန်လို့ရပါတယ်။ဥက္ကူကြီးရှိပါတယ်။ဒေါက်တာရံမျိုးတင်းရှိပါလား။
Okay, bah, ini sesi nasib menerima kali mah. Jangan ada dulu, jangan luka juga. Bukan ini aku yang mudah itu. Ibu yang ada itu cuma. Kukuji itu dengan biji nadi luka ya. Mungkin nasib kena ni sesi kalah matangnya. Adi sesi nasib cang dan nasib kena ni mah. Luka ada, ukur mami ulas unyu unyu ala. Sesi sesi tak boleh anda diwujud ada. Tapi mah anda dia lama kan ada dia jauh dulu api zolong sudah payu pergi ada. Adi mah turunnya ni guru ni ada utama wujud ada. Turu nak kami lop. ลูกเราคุยเสร็จพี่ก็ได้หมดเลยกูจีโร่กูยงชูรู้โอ้พี่ต้องมีวะแล้วกูว่ากูยังรู้ได้ไม่จริงนะที่รู้ว่าแล้วที่เช่นนี้มาที่สุดที่มีเรื่องมาพบกันมาเลยจนเราเนี่ยดูเนี่ยแล้วตัวบุตรกูรู้มองมาอุตส่าห์สวยรู้อะไรสวยรู้โอ้เฮ้ยลูกสาวที่บอกเนี่ยสวยรู้เนี่ยชุดต่อเดียวเนี่ยพี่ชุดต่อเดียวหัวแสงเปลี่ยนนี่พี่ไอ้ตัวเจ้าจันรู้ว่ากูเช่นมาอันนี้ดีกว่าอะไรที่พี่ปองอ้อพี่รู้จักรู้เข้าขังบุเส้นไหนลูกจะรู้เช
ကျွန်တော်ရဲ့မြင်သားတော့ပေါ့လေလက်ရှိအခြေအနေမှာခုနဟိုကျွန်တော်မိတ်ဆွေဆွေးနွေးသွားတယ်လို့ပါပဲလက်ရှိကျွန်တော်တို့2005ရွေးကောက်ပွဲမှာတော့ကျွန်တော်တို့ဟာเนาะအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပေါ့လေနောက်ဒေါ်အောင်ဆန်းစုကြည်ကိုအပြည့်အဝဝင်ရံလို့လိုအပ်တယ်ဆိုတော့ကျွန်တော်ကလက်ခံပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အခုကြုံတွေ့နေရတဲ့မိကုံးဟာပါလဲဆိုတော့အဲနှစ် ဒီပါတီနှစ်ခုရဲ့ကျွန်တော်တို့ကတစ်ခုကိုရွေးရမယ်အနေထားမျိုးဖြစ်ပါအဲ့တော့ဒီပါတီနှစ်ခုစီသာလျှင်တော့သမ္မတကိုရွေးကောက်တင်မြှောက်ပြီးတော့အစိုးရဖွဲ့စည်းနိုင်တဲ့အနေထားမျိုးရှိတဲ့အခါကျတော့ကျွန်တော်အမြင်အားဖြင့်လက်ရှိအခြေအနေမှာကျွန်တော်တို့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အားနည်းချက်တွေလိုအပ်ချက်တွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ပိုင်းရဲ့
မတမာမှုတွေတော့ဟိုမတရားလုပ်မှုတွေအဲ့ဒီတွေအပေါ်မှာလည်းကျွန်တော်တို့မျက်စိမိတ်ပြီးတော့ငြိမ်နေလို့တော့မရပါဘူးပြောစင်ပြောလိုက်တာတွေကိုပြောရပါမယ်ဝေဖန်သင့်ဝေဖန်တိုက်တာတွေကိုဝေဖန်ရမှာရဲ့လို့ကျွန်တော်ကအဲ့လိုယုံကြည်ပါတယ်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒါနဲ့ပတ်သက်လို့ပဲဥက္ကဋ္ဌရုပ်စစ်ဆေးမေးခြင်းပါတယ်ခုနကကုလမောင်ပြောသွားတဲ့အထက်မှာအန်အေဒီပါတီတဲမှာလည်းရ
ကိုနိုင်ငံရေးရတာတော့ကျွန်တော်တို့ကစစ်တက်ရှိကလေးကတခြားလုံးလက်တွဲဆောင်ရွက်ခဲ့တယ်အဖွဲ့အစည်းတွေလည်းဖြစ်တယ်နောက်တစ်ခုကကျွန်တော်တို့ရဲ့အခြေခံစံတွေတော့မိုးထားမှုတွေကလည်းအတူတူပဲဖြစ်ပါတယ်ဒီဒီမိုကရေစီလူ့ခွင့်ရေးကိန်းအတူညီညာရေးဆိုတာတွေဟာကျွန်တော်တို့ကအခြေခံတန်ဖိုးတွေအတူတူပဲဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ကဒီဒီမိုကရေစီရေးပြောရင်ပြည်သူတွေဓာတ်ထဲမှာလည်းဒီမိုကရေစီရင့်ကြလာအောင်ကျင့်တန်ဖွံ့ဖြိုးလာအောင်ဖို့လိုတယ်လို့ပါတီအဖွဲ့အစည်းတွေတားရဲမှာလည်းဒီမိုကရေစီကျင့်သုံးမှုတွေရှင်းတန်ရင်းချလာဖို့ကြိုးစားတယ်။ဒါဆိုတော့နိုင်ငံကိုဦးဆောင်မဲ့ပါတီအဖွဲ့အစည်းတွေကို၌ကဒီမိုကရေစီရှင်းတန်ရင်းချမှာပြည်သူတွေဓာတ်ရဲကိုကျွန်တော်လက်ဆင့်ခံနိုင်မှာဖြစ်ပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ပြောရင်လည်းပဲတစ်ခါလေကြတော့ကျွန်တော်တို့ဘုကံတွေကို၌ကကျွန်တော်တို့ကိုမချီမနှိုက်တိုင်တန်းတာရှိပါတယ်။ဥပမာအားဖြင့်ကျွန်တော်တို့ကမဲပေးရမယ်လို့သူတို့ကကျွန်တော်တို့ကိုမေးတဲ့အခါမှာကျွန်တော်တို့ကတော်တော်အကြိုက်ရပါတယ်။အဲ့တော့သူတို့ဘက်ကဒီကိုယ်စားလောင်းတွေကိုကျွန်တော်တို့ကဒီသူတို့ရုပ်ကံတွေကတိတိကျကျတိတယ်။ဒါပေမဲ့တောက်ခွက်တဲ့ဂျားတွေကဒီတွေကိုချပေးတယ်။အဲ့တော့ဒီလူမျိုးတွေကိုကျွန်တော်တို့ကဘယ်လိုလုပ်ပြီးဆိုတော့ကျွန်တော်တို့မဲထည့်ရလဲဆိုတဲ့ဟာကဒီနယ်ဒီတော်များများကနေတက်လာတာရှိပါတယ်။အဲ့တော့ကျွန်တော်တို့ကဒါကြောင့်မို့လို့လဲမျိုးသားဒီမိုကရေစီအဖွဲ့အစုံနဲ့သူတို့ဆက်ရှင်မျိုးဆက်နဲ့ပူးတိုက်ကြရကြမှာဒီပေါ်ပြထားတဲ့သဘောတူထားတဲ့ရည်တည်ချက်ကိုထိုက်ကဒီမိုကရေစီအားစုများ၊ဆိုင်းယားအားစုများအောင်နိုင်ရေးဝန်ရံဖို့ဆိုပြီးတော့ပေါ်ပြထားပါလေ။အရေးကြီးဆုံးကဆိုင်းယားအားစုများဆိုတဲ့အရေးကြီးပါ။အဲကျွန်တော်တို့ရှင်းချက်ချင်းမျိုးဆက်ဟာမြန်မာဒီမိုကရေစီအဖွဲ့အစည်းနဲ့ဆွေးနွေးတယ်လို့ UN လို့ခေါ်တဲ့ဆိုင်းယားများလည်းဖွင့်တယ်လို့ရှင်းပြပါလေ။အဲတော့ဆိုင်းယားကိုယ်စားလှယ်များကိုအရင်ဆုံးချင်းတက်ဆိုင်ရာပြည်နယ်သွတ်တော်များမှာအဲဒီလိုဒီလိုသူဒီနယ်ပယ်အသီးသီးမှာတိုင်းရင်းသားကိုယ်စားလှယ်တွေပါဝင်ဖို့ဆိုတာကိုကျွန်တော်တို့က88ရဲ့သဘောထားအဖြစ်နဲ့ကျွန်တော်တို့တင်ပြဆွေးနွေးခဲ့တာရှိပါတယ်။ဒါကြောင့်မို့လို့ဒါကျွန်တော်တို့အသေးစိတ်လက်တွေ့လုံဆောင်အဖြစ်မှာတိုင်းရင်းသားဒေသတွေမှာတိုင်းရင်းသားကိုယ်စားလှယ်တွေနဲ့နယ်ပယ်ကိုယ်စားလှယ်တွေနဲ့ရှင်းပြရင်က
ดูกูจันนรุท้าวกันมาเลยสุดเลยที่จะหาแต่จันนรุอารมณ์ด้วยแต่ยังน่าจะมีเนี่ยยีเนี่ยแต่ที่เราดูที่สาวนี่จะยีป่าเนี่ยมีคนเชื่อเราโอเคแต่จอมรู้จันนรุว่ารู้แต่ยังน่าเนี่ยดูเด็กตามมาที่นั่นนะครับผมด้วยมันกูจะเลยพอพูดถึงเราจันนรุแล้วก็ยังน่าอุตส่าห์ไปที่บัวอาชีพเนี่ยจะมีเช่นเดิมมาจันนรุนี่เนี่ยเราเนี่ยรู้เล็กครับ
โอเคครับจันนรุ
ตัวเรามาพัลลาเจจันเลยตัดเข้าไปตัวเราโอเคคุณเนื้อเล่นตัวเช่นตัวชีวาดีคุณเนื้อเล่นเลยตัวตัวมีรูยาวอะไรขึ้นมาคุยชีวาดีตัวเรายังไม่ได้ชีวาดีจันนรุเช่นเล่นเต็มยาวเราหรือเปล่าเช่นเล่นเต็มยาวเราว่าสูรุษีนะคุณน่ะดาวดายมีอยู่เต็มเปียวเรเบก้าบูวีโรจันนรุอัลีดาบาร์เรดูดูจันนรุจันนรุเช่นเปียวอารุษีเนาะกูดิลูโลไลเดดเวเอเนดีเดชเชอร์เนี่ย ADA เลชั่นเนี่ยก็ยังจันนรุอารมณ์เวมีมาเลยADAนี่เนี่ยเอเนดีโอโจปูปีนี่อะไรสุดเลยเซมิวโรมลูตินโนลูเวจันนรุเทนเนี่ยเปล่าเพื่อนเล่นเปล่าเนี่ยยูเจนเรชั่นจันนรุลูอันนี้เลยเนาะยูบลัดเดย์ลูอันนี้เลยโออิเดียเรียอาวาบีเปล่านั่นแสดงยาซูมาโออิเดียเรียเพย์วีโร
จันนรุชีเซบีชีเจจาวาลูจันนรุมิดายะขมายะโอเคครับครับจันนรุเช่นเนสซี่ตัวรู้ว่าดีเดลีไลซีเซมาปาวสุนีปีเรอุกุกุจิโอจดอยามิโอติงอัตราชินีอาลงอาเจซูมิอาอิเตมาครับเนี่ยเดลีไลซีเซงูรอดีมาเวจันนากุนปีวะ
ไทยรีแลนซ์ซีซั่นโอ้ก็ตั้งอยู่ในทั่วโลกทุกมาสุมนุษย์อาทิตย์สัปดาห์ที่ผ่านไปคือเราจะชี้นี่ได้เช่นมาเรื่องจริงชอบดูโอ้มาสุมยังมองอาจจะยังไปบ้างเช่นยามานั้นกันตัวมาเย็บดูข้าเดี๋ยวคุ้มส่วนชาวต่างชาติที่ดูลูกมือวันนั้นเกษตรเนี่ยเป็นเรื่องยากชาติยังวุ่นวายทันนะดาวน์ชีดูเดียวกับเยาวาเร่ แต่ส่งเกิดดูที่ล้อเสียที่อัดเราที่อันนี้บ้าชีเรทเหตุการณ์ทวายจอหาเช่นการบินเอกับเช่นเดียวกับวิโอเอโก้เบียวาร์เร่เชื่อว่าดูข้อเดียร์ด้วยแต่บ่าวเบียนเดียเชื่อว่าสิมันคันเว็บมือผู้ทนายกุญย์ทับไปยิบสิริปูเป็นเรื่องลุเลสุบาร์เร่แต่เมื่อจะโชว์ดีตาริกาบิดริการอดีเชื่อว่ากุญย์เรื่องจำลาดีบุลูเบียวาร์เร่เช่นไต้หวันจงโอ้ดีกันสิเนี่ยสวายนงกังวิ่งเอาไต้ขัดตัวเรื่องอาบินสุดล้อไต้ฟงมงได้จัง เชจีมีเปียวมูริพิเคว่าเรดีไต้หวันสันนอจิมันเองงานไหนเรามาหัวยาวลาเรสุดล้อมงนั่งจ้าเลี้ยวเทมันเองที่ส่งเงินลูกเปียวส่งดูฮาเลเลี้ยวเทมันเองชีว่าเรตนาอีกเลี้ยวเงินไต้หนุ่มไม่ได้ยันเสียจอเนวินลาเรสุดล้อมงนั่งจ้าเต็มไปด้วยทัดไต้หนุ่มเลี้ยวโจจ้าเงินลูกข้ามูริแลนไซบูจิริเลแลนทวายเขว่าเรไต้หวันการเนี่ยบริวารเดียวในงานเปิดโกดีนี้ไว้มาหัวยาวเดมงนั่งอายุตัวเมลูข้ามันทับไปเมฮาริเกนเซมพีอันเนี่ยเลี้ยวเงินไต้เมลูมู Yazo, a Saint Pinet, Tacha Sayaga, Jenya, Tamba Tavare, Lubang the Tingway Jogule, Baking Yago, Shibian Jabo, Tio Suyaga, Main Tok Tavare. Yamanang Amaro, the Badizo Democracy Senego, Down Sure, Ludu, Dongwa, Nangan Dongwa, Ludu, Ondra Mujiri, Pikera, Digniman, Nesakon and Nipivare. Onjo Sanapia, where you were eating, Diga Usangajare, Secession Music, Kausaniga, a tail map pinned the Secession, the Mind Piarago, Jango Ma, Puenle Barre, a twin Gubiani, Yaman Gamma, Piane, Demia, Yinia, Diamia, Damu, Porto, Yedu, as you have below, Kulo, the Mind Piarago, Puenalo, Secession, Kausaniga, Piovare, the Yamanang, the Mind Madi, a Yeji, and Nidane Pide, Shililo Nirunga, one airboy, three jang sees the digger jadrija, the Mikana did the Kusigo, Lampuin Sigarello, Shango, you American, the Yunga, Jinja Jet, Tobia Marishin.
The engine chogo, Masumia Monga, Jinja, be care, Pibare, Dinya, season Tolo Yemu, Masumum, Pibi, Sabine Saya, Engineer, Gadded Binam Pibare, Jama Nangla Piba, Vio American, Diet, the Ningle name, never a season, or Rob Mimasano Jang Chongayani Kunai, a season ago, Payunas in Nijabarishin, Dorashimian.
This program has come to you from the Voice of America, Washington.